Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါသောရရှိများရှင်အမေရိကန်ပြည်ထောင်စု Washington DC မြို့တော် VOA အမေရိကန်တန်ရ2022ခုနှစ်ဧပြီလ6ရက်နေ့ဗုဒ္ဓဟူးနေ့မနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ24.50 လိုင်းလံမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်။သောရရှိများရှင်လန်းချမ်းမြေချပါစေရှင်။ကျွန်မသင်္ကီထိုက်ပါဒီမနက်ခင်းစီစဉ်တွေကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ်။ဒီမနေ့ခင်သောရရှင်တွေနားဆင်ကြရမယ်ထိတ်တန့်ရောက်သတင်းတွေထဲမှာတော့ရုရှားကျူးကျော်မှုကိုကုလသမဂ္ဂကအရေးယူဖို့ပြက်ကွက်ကြောင်းယူကရိန်းသမ္မတကဝေဖန်လိုက်ပါတယ်ရုရှားကျူးကျော်ရာကြောင့်ယူကရိန်းကနေနေရက်စွန့်ထွက်ပြေးရသူက9တန်းကျော်ရှိနေပါတယ်အမေရိကန်စစ်တပ်ကအတန်းထက်50မြန်နဲ့ hypersonic ဒုံးကျည်တဲ့ဒဇင်းကိုစမ်းသပ်ကြောင်းအင်္ဂါနေ့မှာကြေညာပါတယ်ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေတာရင်းသတင်းတွေတင်ပြပြီးနားဆင်ကြရမယ်သတင်းဆောင်မတွေထဲမှာတော့
စစ်တပ်ကတော့သူတို့ရဲ့လူခွေချိုးဖောက်မှုတွေနိုင်ငံတကာရာဇဝတ်မှုချိုးဖောက်မှုတွေကျူးလွန်မှုတွေအကုန်လုံးကိုဘယ်တော့မှဝန်ခံတာမရှိပါဘူ
း။ဒါကတော့ NUG ရဲ့ဝန်ကြီးဦးအောင်မျိုးမင်းပါရှင်။မြန်မာစစ်တပ်ကျူးလွန်ခဲ့တဲ့လူခွေရေးချိုးဖောက်မှုတွေကိုအရေးယူဖို့ကုလသမဂ္ဂလူခွေရေးကောင်စီရဲ့ဆုံးဖြတ်ချက်နဲ့ပတ်သက်ပြီးစူးစီးတင်ပြတဲ့အခါမှာနားဆင်ရပါမယ်။အမေရိကန်ရောက်မြန်မာတွေအတွက်ပညာသင်စုတိုးမြှင့်သုံးဆွဲမယ်အကြောင်းရှမ်းမြောက်ဒေသမှာလက်နက်ကိုင်အဖွဲ့တွေလူသစ်စုဆောင်းတာကြောင့်ဒေသခံတွေတိတ်ရှောင်နေရတဲ့အခြေအနေနောက်အင်ကာညဆွေးနွေးကံအမေရိကန်နိုင်ငံရင်းနဲ့ကမ္ဘာတစ်လွှာခီးသွားအစီအစဉ်တို့ကိုလည်းနောက်ပိုင်းမှာနားဆင်ကြရဖို့ရှိပါတယ်။အခုရေဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုကုစော်မိုးကျော်နဲ့အတူတင်ပြပါမယ်ရှင
်။ကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့ရုရှားကယူကရိန်းကိုကျူးကျော်တဲ့အပေါ်အရေးယူဖို့ပြက်ကွက်တာကိုယူကရိန်းသမ္မတကသတိပေးပြောကြားလိုက်ပြီးရုရှားအစိုးရအနေနဲ့ဒီရာဇဝတ်မှုအတွက်တာဝန်ယူရမယ်လို့အင်ကာနေမှာပြောဆိုလိုက်ပါတယ်။ယူကရိန်းပေါ်ကျူးကျော်မှုနဲ့ပတ်သက်လို့ကုလသမဂ္ဂလုံခြုံရေးကောင်စီမှအရေးယူဆောင်ရွက်လို့မရအောင်ရုရှားကဗီဒိုအာဏာကိုအသုံးချနေတာကိုလည်းယူကရိန်းသမ္မတဗလိုဒီမာဇာလင်စကီးကထောက်ပြခဲ့ပါတယ်။ယူကရိန်းအလံအမှတ်တံဆိပ်ပါစစ်ဝတ်စင်ဝတ်ဆင်ထားတဲ့ယူကရိန်းသမ္မတကအဖွဲ့ဝင်15နိုင်ငံပါဝင်တဲ့ကုလသမဂ္ဂလုံခြုံရေးကောင်စီကိုဗီဒီယိုကနေတစ်ဆင့်15မိနစ်ကြာအောင်ပြောကြားခဲ့ပါတယ
်။ Якщо ваша відповідь ні, то діяти потрібно зараз.
ကုလသမဂ္ဂအဖွဲ့ကြီးကိုဖျက်သိမ်းတော့မလား။နိုင်ငံတကာဥပဒေတွေမရှိတော့ဘူးလား။ဒီလိုပါမဟုတ်ရင်တော့နိုင်ငံတကာသဘောတူညီချက်တွေကိုအမြန်ဆုံးကျင့်သုံးကြပါလို့ယူကရိန်းသမ္မတကတိုက်တွန်းပြောဆိုခဲ့တာဖြစ်ပါတယ်။ရုရှားတပ်တွေဘူချာမြို့ကပြန်လည်ဆုတ်ခွာသွားပြီးနောက်အရသာ300လောက်အသက်ခံခဲ့ရတယ်လို့ယူကရိန်းတာဝန်ရှိသူတွေကပြောဆိုခဲ့ပြီးနောက်သမ္မတဇာလင်စကီးကလုံခြုံရေးကောင်စီမှအခုလိုစကားပြောခဲ့တာပါ။ကုလသမဂ္ဂဆိုင်ရာရုရှားကိုယ်စားလှယ်ကတော့သမ္မတဇာလင်စကီးပြောဆိုချက်နဲ့ရုရှားကမတရားမှုတွေကိုကျူးလွန်ခဲ့တယ်ဆိုတဲ့အချက်ကိုပယ်ချခဲ့ပြီးရုရှားတပ်တွေရှေ့ဆက်မတွန်းနိုင်ပဲအခက်အခဲကြုံနေရတာကိုပင်အရသာတွေကိုထိခိုက်မှဆိုတဲ့အတွက်ဖြစ်တယ်လို့သူကပြောဆိုခဲ့ပါတယ်။ဒီအစည်းအဝေးကိုတက်ရောက်ခဲ့တဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကတော့စစ်ကိုချက်ချင်းရပ်ပါလို့ပြောဆိုခဲ့ပါတယ်။ရုရှားအစိုးရကပေးရမယ့်ကျွေးမြေဒေါ်လာတန်း600အတွက်အမေရိကန်ဘဏ်တွေမှာရှိတဲ့ရုရှားဗဟိုဘဏ်အရန်ငွေတဲကနေကူပွန်နဲ့ထုတ်ယူပေးခွင့်ကိုအမေရိကန်အစိုးရကတနင်္လာနေ့တုန်းကပိတ်ပင်လိုက်ပါတယ်။ရုရှားတပ်တွေယူကရိန်းကိုစတင်ကျူးကျော်ခဲ့တဲ့ဖေဖော်ဝါရီလ24ရက်နေ့နောက်ပိုင်းအမေရိကန်အစိုးရကရုရှားအပေါ်ဒဏ်ခတ်အရေးယူမှုတွေပြုလုပ်ခဲ့ပြီးရုရှားဗဟိုဘဏ်ကနေအမေရိကန်ဘဏ်တွေမှာအနှံထားတဲ့ငွေတွေကိုအမေရိကန်အစိုးရကထိန်းချုပ်ထားခဲ့ပါတယ်။ဒါပေမဲ့ဒီငွေတွေကနေရုရှားအစိုးရကနေပေးဆောင်စရာရှိတဲ့ကျွေးမြေတွေအတွက်ဒေါ်လာတန်ဖိုးနဲ့ညီမျှတဲ့ကူပွန်တွေရိုက်နှိပ်ပြီးပေးဆောင်ခွင့်ကိုအမေရိကန်ဘဏ်နာရေးဝန်ကြီးဌာနကစီစစ်ခွင့်ပြုခဲ့ပါတယ်။ဒါပေမဲ့ပြီးခဲ့တဲ့တနင်္လာနေ့တုန်းကရုရှားအစိုးရကသူ့ရဲ့ငွေတိုက်စာချုပ်တွေအတွက်ပေးချေရမယ့်အရင်းငွေဒေါ်လာ 952.4 သန်းကိုထိန်းချုပ်ထားတဲ့ငွေတွေတဲကနေထုတ်ယူပေးဆောင်ခွင့်ကိုပါရပ်ဆိုင်းလိုက်တယ်လို့အမေရိကန်ဘဏ္ဍာရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူကပြောဆိုခဲ့ပါတယ်။ဒါအပြင်တနင်္လာနေ့တုန်းက2042ခုနှစ်ငွေတိုက်စာချုပ်အတွက်ဒေါ်လာ 84 သန်းကိုလည်းကူပွန်နဲ့ပေးဆောင်ရမယ့်ရည်လဲဖြစ်ပါတယ်။ဒါကြောင့်ရုရှားအစိုးရအနေနဲ့သူ့ရဲ့ကြွေးမြေတွေနဲ့စစ်အသုံးစရိတ်တွေကိုဒေါ်လာနဲ့ပေးမလားမပေးဘူးလားဆိုတာကိုဆုံးဖြတ်ရမှာဖြစ်တယ်လို့အမေရိကန်ဘဏ္ဍာရေးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ကပြောဆိုခဲ့ပါတယ်။ရုရှားအစိုးရရဲ့နိုင်ငံခြားအရာငွေနဲ့ရွှေတံပိုးဒေါ်လာဘီလီယံ640တဲကတဝက်လောက်ကိုအမေရိကန်အစိုးရကထိန်းချုပ်တန်ခတ်ပိတ်ပင်ထားပါတယ်။ ဥရောပသမဂ္ဂကနေဒါဇင်နဲ့ချီတဲ့နောက်ထပ်ရုရှားတန်တမန်တွေကိုအင်္ဂါနေ့တုန်းကတိုင်းပြည်ကနေနှစ်ထုတ်ခဲ့တဲ့အတွေ့48နှစ်အတွင်းဥရောပသမဂ္ဂနိုင်ငံတွေကနေနှစ်ထုတ်ခဲ့တဲ့ရုရှားတန်တမန်နဲ့အမှုတန်း200ကျော်သွားပြီဖြစ်ပါတယ်။ဂျာမနီနဲ့ပြင်သစ်နှစ်နိုင်ငံကရုရှားတန်တမန်85ယောက်လောက်ကိုနှင်ထုတ်ခဲ့ပြီးနောက်တနေ့အင်္ဂါနေ့မှာအီတလီ၊စပိန်၊ Slovenia အပါအဝင်ဥရောပနိုင်ငံတွေကလည်းဇက်တိုက်နှင်ထုတ်ခဲ့ပါတယ်။ဥရောပတိုက်နိုင်ငံတွေမှာရုရှားတန်တမန်တွေကတူလီယိုလုပ်ငန်းတွေလုပ်နေတဲ့အတွက်နှင်ထုတ်နေရကနေပြီးခဲ့တဲ့ရက်ကမြို့တော်ကီယက်အနီးဘူချာမြို့ကနေရုရှားတပ်တွေစုခွာပြီးနောက်အသက်ခံထားရတဲ့ရုပ်အလောင်းတွေတွေ့ရှိခဲ့ရတဲ့အတွက်ပြစ်တင်ရှုံချမှုတွေနဲ့အတူအခုလိုရုရှားတန်တမန်အများအပြားကိုနှင်ထုတ်ခဲ့တာဖြစ်ပါတယ်။ရုရှားအစိုးရကတော့ဒီအသက်ခံရသူတွေနဲ့ပတ်သက်ပြီးရုရှားတပ်တွေမှာတာဝန်မရှိဘူးလို့ညင်းဆိုပါတယ်။ဒီဓာတ်ပုံတွေဟာအတုတွေဖြစ်နိုင်တယ်လို့ရုရှားတပ်တွေစုခွာပြီးမှအသက်ခံရတာလည်းဖြစ်နိုင်တယ်လို့ပြောဆိုပါတယ်။ဒါအပြင်အခုလိုတန်တမန်အများအပြားကိုနှင်ထုတ်လိုက်တာဟာအမြင်မကျတဲ့လုပ်ရဖြစ်တယ်လို့ရုရှားအစိုးရပြောခွင့်ရှိသူဒီမီထရီပက်စကိုကအင်ကာနေမှာသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်။ရုရှားစတင်ကျူးကျော်တိုက်ခိုက်တဲ့အချိန်ကစလို့ယူကရိန်းမှာအိုးအိမ်စွန့်ကထွက်ပြေးရသူပြည်တွင်းစစ်ပွဲဒုက္ခသည်9,000+ကျော်ရှိသွားပြီဖြစ်ကြောင်းကုလသမဂ္ဂလက်အောက်ခံနိုင်ငံတကာရွှေပြောင်းနေထိုင်သူများဆိုင်ရာအဖွဲ့IOM ကအစိုးရကစာထုတ်ပြန်ပါတယ်စစ်ပွဲကြောင့်ပြည်သူတွေအိုးအိမ်ဆက်လက်စွန့်ခွာထွက်ပြေးနေကြရပြီးလူသားချင်းစာနာမှုအထောက်အကူတွေအများအပြားလိုအပ်နေဆဲဖြစ်တယ်လို့ညွှန်ကြားရေးမှူးချုပ်အန်တိုနီယိုဗစ်တိုရီနိုကထုတ်ပြန်ချက်မှာပြောဆိုထားပါတယ်မတ်လ24ရက်နေ့ကနေဧပြီလ1ရက်နေ့အထိကောက်ယူခဲ့တဲ့စစ်တမ်းအရထွက်ပြေးရတဲ့အိမ်နောက်စုတွေထဲမှာ50ရာခိုင်နှုန်းကျော်ဟာကလေးရှိတဲ့မိသားစုတွေဖြစ်ပြီးတက်ကြီးရွယ်အိုတွေရှိတဲ့မိသားစုတွေက58ရာခိုင်နှုန်းနာတာရှိယောဂခန်းစားနေရသူတွေရှိတဲ့မိသားစုတွေက30ရာနှုန်းရှိတယ်လို့လည်းအစိုးရခန်းစားမှဖော်ပြထားပါတယ်။ပြည်တွင်းအိုးအိမ်စွန့်ခွာထွက်ပြေးရတဲ့ဒုက္ခသည်တွေကိုထောက်ပံ့နိုင်ဖို့နဲ့အရသားတွေကိုလုံခြုံစွာကယ်ထုတ်နိုင်ဖို့အတွက်လူသားချင်းစာနာမှုဆိုင်ရာလမ်းကြောင်းတွေအလင်းအမြန်ဖွင့်ပေးဖို့လိုတယ်လို့လည်း IOM အကြီးအကဲကပြောဆိုခဲ့ပါတယ်။အိုးအိမ်စွန့်ခွာထွက်ပြေးရသူတွေဟာမိသားစုဝင်ငွေတွေကျဆင်းနေကြပြီးအဲ့ဒီအထက်ကသုံးပုံတစ်ပုံဟာပြီးခဲ့တဲ့လတည်းကဝင်ငွေလုံးဝမရှိခဲ့ဘူးလို့ပြောဆိုကြပါတယ
် VOA American တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ24 kHz 1213ညလိုင်းဒိုမီတာ40 kHz 0413ညလိုင်းဒိုမီတာ57 kHz 5805နဲ့ไลน์มิเตอร์190กิโลเฮิรตซ์1905รูปก็นี่ก็โทรเล่นไปนี่ว่ะครับ
ဗီအိုအေမြန်မာပိုင်းစီစဉ်ရဲ့ဗုဒ္ဓနေ့မနေ့ခင်နိုင်ငံတကာသတင်းတွေကိုဆက်လက်တင်ပြနေပါတယ်အမေရိကန်စစ်တပ်ကအတန်းထက်9000မြန်တဲ့ Hyper Sonic ဒုံးကျည်တဲ့ဒဇင်းကိုစမ်းသပ်ကြောင်းအင်ကာနေမှာကြေညာပါတယ်ခေရှိပြေလက်နဲ့ဤပညာမှာတရုတ်နဲ့ရုရှားတို့နဲ့ဒန်းတူဖြစ်စေမဲ့ဒါမှမဟုတ်လေတာလွန်အောင်လုပ်ဖို့အမေရိကန်စစ်ဌာနချုပ်ပင်တဂွန်တာဝန်ရှိသူတွေစူးစမ်းနေတာဖြစ်ပါတယ်။လက်တလောစမ်းသပ်ပြီးစီးခဲ့တဲ့လေယာဉ်တစ်စင်းနဲ့ Hyper Sonic ဒုံးကျည်စမ်းသပ်မှုမှာအတန်းထက်9000ကျော်9000လောက်အမြန်နှုန်းရှိခဲ့ကြောင်းကာကွယ်ရေးဆိုင်ရာအစိုးရသုတေသနအစီမံကိန်းများအေဂျင်စီ DARPA ကပြောဆိုထားပါတယ်။အတန်းထက်9000ဆိုတာကတော့တနအီကိုအနည်းဆုံးမိုင်3800လောက်အမြန်နှုန်းရှိပါတယ်။ဒါဟာဆိုရင်အတန်းထက်9000မြန်နဲ့ Hyper Sonic လက်နဲ့အမျိုးအစားတဲ့မှာဒုတိယမြောက်စမ်းသပ်တာဖြစ်ပြီးပြီးခဲ့တဲ့စက်တင်ဘာလကပထမဆုံးစမ်းသပ်ခဲ့တဲ့ဒုံးကျည်နဲ့တိဆောက်ပုံလည်းကွဲပြားပါတယ်။တရုတ်ကိုထိညှိ၍ရွေတဲ့ AUKUS မဟာမိတ်အဖွဲ့အစည်းရဲ့ဆောင်ရွက်ချက်တစ်ခုအနေနဲ့အမေရိကန်ပြည်ထောင်စု၊ဗြိတိန်နဲ့ Australia တို့က Hyper Sonic လက်နက်တွေအရေးနဲ့အီလက်ထရွန်နစ်စီရေးစွမ်းဆောင်ရည်အတွက်စတင်ပူပေါင်းဆောင်ရွက်မယ်အကြောင်းအင်ကာနစ်မှာပဲကြေညာပါတယ်။ပြီးခဲ့တဲ့စက်တင်ဘာလနှောင်းပိုင်းမှာကာကွယ်ရေးသဘောတူညီချက်သစ်စတင်ခဲ့ခြင်းကသဘောတူထားပြီးဖြစ်တဲ့အတိုင်းဂန္ဓာအများပြားမှာခိုင်ခိုင်မာမာပူပေါင်းဆောင်ရွက်ရေးလက်ရှိကြိုးပမ်းမှုတွေကိုတွန်းမြင့်နိုင်မဲ့ပူရဲဆောင်ရွက်ချက်လို့လဲသုံးနိုင်ငံကပြောဆိုထားပါတယ်ရှင်။ဆူဒန်နိုင်ငံဒါဖောဒေသမှာစစ်ရာဇဝတ်မှုနဲ့လူသားထုအပေါ်ကျူးလွန်တဲ့ရာဇဝတ်မှုဆွဆွဲချက်တွေအတွေ့အပြစ်မရှိကြောင်းဂျန်ဂျာဝိဒ်ပြည်သူစစ်ခေါင်းဆောင်ဟောင်းကငင်းဆန်လိုက်ပါတယ်။အလီမူဟာမက်အလီအဗ်ဒဲရာမန်ရဲ့အမှုကိုတော့နယ်သာလန်နိုင်ငံသဟိတ်မြို့နိုင်ငံတကာတရားရုံး ICC မှာအင်ကာနီကစတင်ခဲ့တာပါ။ အာလီကူရှေလို့လည်းသိကြတဲ့ဂျန်ချာဝီပြည်သူ့စစ်ခေါင်းဆောင်ဟောက်ဟာ2003ခုနှစ်ဩဂုတ်လကနေ2004ခုနှစ်မတ်လအတွင်းဒါဖောဒေတာမှာစစ်ရာဇဝတ်မှုနဲ့လူသားမျိုးနွယ်ပေါ်ဆန့်ကျင်ကျူးလွန်တဲ့ရာဇဝတ်မှုကျူးလွန်မှုဆွဆွဲချက်30ခုနဲ့ရင်ဆိုင်နေရတာဖြစ်ပါတယ
် Rapes against women and girls children being targeted and attacked and abducted
မျိုးသမီးတွေနဲ့မိန်းကလေးတွေကိုအတ္တမပြုခြင်းမှုကလေးငယ်တွေကိုပြစ်မှတ်ထားတိုက်ခိုက်ပြန်ပေးဆွဲမှုအမျိုးသားတွေနဲ့ယောက်ျားကလေးတွေတခြားသူတွေကိုတုတ်တင်တက်ဖြတ်အိမ်တွေကိုအကြောင်းမဲ့ဖျက်ဆီးခဲ့ပြီးလူတွေဟာလက်ပလာနဲ့ထွက်ပြေးကြရပါတယ်လူအများပြားရဲ့ဘဝတွေဟာဘယ်တော့မှအရင်လိုပြန်မဖြစ်တော့ပါဘူးလို့နိုင်ငံတကာတရားရုံး ICC ရှင်းနေချုပ်ကာရင်ခမ်ကပြောဆိုခဲ့ပါတယ်2003ခုနှစ်အတွင်းဒါဖောဒေတာပုံကံမှုတွေကိုနှိမ်နင်းဖို့ဂျန်ချာဝီလက်နက်ကိုင်အဖွဲ့တွေကိုဆူရန်သမ္မတဟောင်းအိုမာအယ်ဘာရှားကတာဝန်ပေးခဲ့တာဖြစ်ပါတယ်။ကူရှေးကိုတော့2009ခုနှစ်မှာ ICC ကဖမ်းဝရမ်းထုတ်ခဲ့တာပါ။2020ခုနှစ်အတွင်းသူအဖမ်းခံခဲ့တာဖြစ်ပြီးအဲ့ဒီအချိန်ကစလို့နယ်သာလန်နိုင်ငံတဟိတ်မှာထိမ့်သိမ်းထားတာဖြစ်ပါတယ်။မာလီတပ်ဖွဲ့တွေနဲ့ရုရှားတိုက်ခိုက်ရေးသမားတွေလို့တန်တရာရှိထားသူတွေကမလနှောင်းပိုင်းအတွင်းမာလီနိုင်ငံကရက်သား300လောက်တပ်ဖြတ်ခဲ့ကြောင်း HRW လူ့အခွင့်အရေးစောင့်ကြည့်ရေးအဖွဲ့ကအင်ကာနီမှာပြောပါတယ်မာလီအလဲပိုင်းကမတိမငြိမ်ဖြစ်နေတဲ့မိုရာမြို့မှာအခုဆွဆွဲပြောဆိုထားတဲ့အစုလိုက်အပြုံလိုက်တပ်ဖြတ်မှုကို၄ရက်အတွင်းကျူးလွန်ခဲ့ကြတာလို့လဲအခွင့်အရေးလှုပ်ရှားမှုအဖွဲ့ကညှီညွှန်းပြောဆိုပြီးစစ်ရာဇဝတ်မှုအဖြစ်အစီရင်ခံစာမှာဖော်ပြပါတယ်။မာလီစစ်သားတွေနဲ့လူပြူနိုင်ငံခြားသားတိုက်ခိုက်ရေးသမားတွေကမြို့ကိုမတ်လ28ရက်နေ့မှာရဟတ်ယာဉ်တွေနဲ့ရောက်လာခဲ့ကြပြီးအစ္စလာမ်အစွန်းရောက်ဝါဒီဂျီဟတ်တိုက်ခိုက်ရေးသမား30လောက်နဲ့အပြန်အလှန်ပစ်ခတ်ခဲ့ကြကြောင်းမျက်မြင်တွေ့သူတွေကလူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ HRW ကိုပြောဆိုချပါတယ်။တချို့ဂျီဟတ်တိုက်ခိုက်ရေးသမားတွေကတော့ဒေသခံတွေချာမှရုံးတော့ဝင်ရောက်ဖို့ကြိုးစားခဲ့ကြပါတယ်။မိုရာမြို့မှာစစ်သွေးချ203ဦးကိုတပ်ဖြတ်ခဲ့ကြောင်းမာလီစစ်တပ်ကတောက်ကြနေမှာပြောပါတယ်။ဒေသတွေမှာအရက်သားတွေအစုလိုက်ပြုံလိုက်တပ်ဖြတ်ခံရမှုအဖြစ်လူမှုကွန်ရက်မီဒီယာတွေမှာအကြည့်အကျယ်ပြန့်နှံ့ခဲ့ပြီးနောက်မှာမာလီစစ်တပ်ကအခုလိုကြီးညာချက်ထုတ်ပြန်တာဖြစ်ပါတယ်ရှင်။ပါကစ္စတန်ဝန်ကြီးချုပ်အီမရန်ခန်းကိုယာရုကဖေရှားရေးအတိုက်ခံတွေရဲ့ကြိုးပမ်းမှုဟာတရားဥပဒေနဲ့ညီညွတ်မှုရှိမရှိဆိုတာကိုဆုံးဖြတ်ရေးကြားနာမှုကိုတရားရုံးချုပ်ကဗုဒ္ဓဟူးနေ့ထိရွှေ့ဆိုင်ပါတယ်။ပြီးခဲ့တဲ့သတင်းပတ်အတွင်းခရစ်ကက်ချန်ပီယံဟောင်းဝန်ကြီးချုပ်ခန်းဟာလွှတ်တော်တွင်အများစုထောက်ခံမဲ့ဆုံးရှုံးခဲ့ပြီးစီးလုံးအကောင့်နဲ့အတိုက်ခံတွေရဲ့အယုံကြည်မရှိအဆိုနဲ့ရင်ဆိုင်ခဲ့ရတာမှာပြီးခဲ့တဲ့တနင်္ဂနွေနေ့ကသူရှုံးမယ်လို့ခန့်မှန်းခဲ့ကြတာပါ။ဒါပေမဲ့လည်းဝင်းကြီးချုပ်ခန့်ရဲ့ပါတီကအဖွဲ့ဝင်တဦးဖြစ်တဲ့လွတ်တော်ဒုတိယဥက္ကဋ္ဌကဒီဆောင်ရွက်ချက်ဟာပြည်ပဆွတ်ဖက်မှုတစ်ခုဖြစ်ပြီးအခြေခံဥပဒေနဲ့မညီဘူးလို့ဆုံးဖြတ်ပြီးအစီအစဉ်ကိုဖျက်လိုက်တာပါ။အဲ့ဒီနောက်မှာဝင်းကြီးချုပ်ခန့်ကလွတ်တော်ကိုဖျက်သိမ်းခဲ့ပါတယ်။ဝင်းကြီးချုပ်ခန့်ရဲ့ဆုံးဖြတ်ချက်ကိုအတိုက်ခံတွေဘက်ကတရားရုံးချုပ်မှာအမှုဖွင့်ခဲ့ပြီးတနင်္လာနေ့မှာစတင်ပါတယ်။ထိတ်တဲရောက်တဲ့တွင်တွေကိုကိုစော်မိုးကြော်နဲ့အတူတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်အခုတော့သတင်းဆောင်မတွေကိုနားဆင်ကြရမှာဖြစ်ပါတယ်အမေရိကန်ရောက်မြန်မာတွေအတွက်ပညာသင်စုတိုးမြှင့်သုံးစွဲမဲ့အကြောင်းနောက်ရှမ်းမြောက်ဒေသမှာလက်နက်ကင်အဖွဲ့တွေလူသစ်စုဆောင်းတာကြောင့်ဒေသခံတွေတင်းရှောင်နေရတဲ့အခြေအနေတွေကိုနောက်ပိုင်းမှာနားဆင်ကြရဖို့ရှိပါတယ်ရှင်အခုရင်ဆုံးတော့ကုလမြန်မာနိုင်ငံနဲ့ပတ်သက်ပြီးကုလဆုံးဖြတ်ချက်အပေါ်မှာစစ်ကောင်စီရဲ့ NUG တို့ရဲ့သဘောထားတွေကိုစူးစီးတင်ပြပေးမှာဖြစ်ပါတယ်မြန်မာပြည်သူတွေအပေါ်အကြမ်းဖက်ဖိနှိပ်နေတဲ့အတွက်အပြင်းထန်ဆုံးရှုတ်ချလိုက်ပြီးအတိတ်နဲ့ပြစ်ဆုပ်ပံမှာစစ်တပ်ကကျူးလွန်ခဲ့တဲ့လူခွင့်ရေးချိုးဖောက်မှုတွေကိုတာဝန်ခံမှုရှိရှိအေးအေးယူဖို့ကုလသမဂ္ဂလူခွင့်ရေးကောင်စီကဆုံးဖြတ်ပါတယ်။ဒါကို NUG ကကြိုဆိုပေမဲ့စစ်ကောင်စီကတော့ကန့်ကွက်ပါတယ်။ဥတင်မောင်တန်တင်ပြထားပါတယ်ရှင်
။ကုလသမဂ္ဂလူခွင့်ရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုမြို့သားညီညွတ်ရေးအစိုးရ NUG ကကြိုဆိုလိုက်ပြီးစစ်ကောင်စီကပယ်ချလိုက်ပါတယ်။လူခွင့်ရေးကောင်စီရဲ့ဆုံးဖြတ်ချက်တွေကိုအကောင့်ထဲဖော်နိုင်အောင် NUG ဆွေးကပူးပေါင်းကူညီသွားမယ်လို့လူခွင့်ရေးဝန်ကြီးဦးအောင်မျိုးမင်းကပြောပါတယ်။စစ်ကောင်စီကတော့လူခွင့်ရေးကောင်စီကလှုပ်ထုံးလုံနီးနဲ့မညီဆုံးဖြတ်ချက်မှာပါရှိတဲ့အချက်တွေကလည်းခိုင်လုံမှုမရှိဘူးလို့ အေဗီဒါလေးရက်နေနေဆွဲနဲ့နိုင်ငံရေးဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်မြန်မာပြည်သူတွေကိုအကြမ်းဖက်ဖိနှိပ်နေတာအပေါ်အပြင်းထန်ဆုံးရှုတ်ချလိုက်ပြီးအတိတ်နဲ့ပြစ်ဆုံးပါမှာစစ်တပ်ကကျူးလွန်ခဲ့တဲ့လူခွင့်ရေးချိုးဖောက်မှုတွေကိုတာဝန်ခံမှုရှိရှိအရေးယူဖို့လဲကုလသမဂ္ဂလူခွင့်ရေးကောင်စီကအေဗီလာတရက်နေ့ကဆုံးဖြတ်ခဲ့တာဖြစ်ပါတယ်လူခွင့်ရေးဆိုင်ရာမြန်မာနိုင်ငံအထူးကိုယ်စားလှယ်ရဲ့လုပ်ပိုင်ခွင့်ကိုလည်းတစ်နှစ်ထပ်တိုးပေးလိုက်ပါတယ်ဒီဆုံးဖြတ်ချက်ဟာနိုင်ငံရေးအရာထိုးနဲ့တိုက်ခိုက်ရန်ရည်ရွယ်ပြီးလူခွင့်ရေးကောင်စီဟာနာယီများစွာအချိန်ဖြုန်းခဲ့တယ်လို့စစ်ကောင်စီကကြေညာချက်မှာဆိုပါတယ် NUG လူခွင့်ရေးဝန်ကြီးဦးအောင်မျိုးမင်းကတော့အခုလိုပြောပါတယ
်စစ်တပ်ကတော့သူတို့ရဲ့လူခွင့်ရေးချိုးဖောက်မှုတွေနိုင်ငံတကာရာဇဝတ်မှုချိုးဖောက်မှုတွေကျူးလွန်မှုတွေအကုန်လုံးကိုဘယ်တော့မှဝန်ခံတာမရှိပါဘူးဒါကတမိုင်းစင်စစ်တစ်ခုလုံးမှာထင်ရှားတဲ့အထောက်အထားဖြစ်ပါတယ်ဘလောက်ထိပဲညှဉ်းဆန်ညှဉ်းဆန်သူတို့ရဲ့ညှဉ်းဆန်မှုကဘလို့မှကျွန်တော်အရာမထင်တော့ဘူးအခုလိုမျိုးခစ်မီ IT နီးစနစ်တွေနဲ့အခုချက်ချင်းဖြစ်အခုချက်ချင်းကဘာကတည်တဲ့ကာလမျိုးမှာသူတို့ရဲ့ကျူးလွန်မှုတွေကထောက်ဖြတ်လို့လည်းမရသလိုဒါကိုဘလို့မှညှဉ်းဆန်လို့မရတဲ့အခြေအနေမျိုးဖြစ်နေပါတယ်အဲ့တော့သူတို့ရဲ့လိင်ညာညှဉ်းဆုံမှုကိုအမှန်တရားအတိုင်းကျွန်တော်တို့ကြုံတွေ့ကြရတဲ့ပြည်သူတွေရဲ့အတန်နဲ့အလွယ်တကူခြေဖြတ်နိုင်ပါတယ
်အလားတူပဲလွတ်လပ်စွာအသေးပင်ဖွဲ့ခြင်းနဲ့ဖွဲ့စည်းခွင့်အတိမတ်ပြုရေးပြဋ္ဌာန်းချက်နဲ့လုံသမားတွေကိုအာဓမ္မစီခိုင်းမှုဆိုင်ရာပြဋ္ဌာန်းချက်တွေကိုစစ်ကောင်စီကချိုးဖောက်တဲ့အတွက်စုံစမ်းရေးကော်မတီတရက်ဖွဲ့စည်းဖို့အပြည်ပြည်ဆိုင်ရာလုံသမားအဖွဲ့ကြီး ILO ကလည်းဆုံးဖြတ်လိုက်ပါတယ် ILO ဟာနိုင်ငံရေးသွတ်သွင်းသည့်အချက်လက်များမဟုတ်ပါမှန်သည့်စွပ်စွဲချက်များနဲ့ဆုံးဖြတ်လိုက်တာဖြစ်တယ်လို့လည်းအလုံသမားဝန်ကြီးဌာနက AB လ၄ရက်နေဆွဲတဲ့ကြေညာချက်မှာပြောထားပါတယ်မြန်မာအလုံသမားသမဂ္ဂများ Confederation ရဲ့ဥက္ကဋ္ဌဦးမောင်မောင်ကတော့အခုလိုဆိုပါတယ
် second march မှာပါဗျာနော်လုံမတ်တမက16ဖွဲ့ကိုမတရားအသိဉာဏ်လိုက်တယ်နော်နောက်တစ်ခါအရှေ့ပိုင်းခရိုင်တရားရုံးမှာလည်း2021မှာဘေးစလီရဲ့နေ့မှာကျွန်တော်တို့ CDM အမှုဆောင်အားလုံး28ယောက်ကိုရာဇဝတ်ကြီးပုံမှန်124နဲ့အမှုဖွင့်ပါတယ်ခင်ဗျာနော်နောက်ထပ်တစ်ခါဇူလ23ရက်နေ့မှာအဲ့ဒီအမှုဆောင်28ယောက်ကိုပဲ passport တွေကို void ဆိုတော့ declare လုပ်ပြီးတော့တာယုံနေအားလုံးကိုပို့ပါတယ်ခင်ဗျာနောက်တစ်ခါကျွန်တော်တို့ရဲ့ဒီရဲဘော်ပေါ့နော်ကျွန်တော်တတ်ထုတွင်းကရဲဘော်ချမ်းမြေကျော်ကကျွန်တော်တို့တနတ်နဲ့ဆန္ဒပြနေချင်တနတ်နဲ့ပြစ်ခံပါဒါကလည်းအားအလုံးမှာရောက်နေပါတယ်ခင်ဗျာနောက်တစ်ခါဒုံတော်လာအဲ့ဒီရွာမှာက17ယောက်ကိုမိရှုတဲ့ထက်မှာကျွန်တော်တတ်ထုတွင်းက၄ယောက်ပါပါတယ်ခင်ဗျာ
အခုလို့လူခွေရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးလူခွေရေးကောင်စီဆုံးဖြတ်ချက်တွေအကောင့်ထဲပေါ်လာအောင် NUG အစိုးရကဆောင်ရွက်မဲ့အကြောင်းတွေကိုလည်းဥအောင်မျိုးမင်းကအခုလိုပြောပါတယ
် NUG အနေနဲ့ကတော့ခုနပြောခဲ့တဲ့အဖြစ်အပျက်တွေကိုကဘာကသိအောင်စနစ်တကျမှတ်တမ်းတင်တာကျွန်တော်လုပ်ဆောင်ပါတယ်မှတ်တမ်းတင်ပြီးတော့အခုဆိုလို့ရှိရင်ကုလသမဂ္ဂမှာဟိုဆုံးဖြတ်ချက်တွေထွက်လာအောင်လူခွေရေးဆိုင်ရာဆုံးဖြတ်ချက်ထွက်လာအောင်လည်းကျွန်တော်တို့တိုက်တွန်းခဲ့ပါတယ်ဒီလောက်နဲ့မပြီးသေးပါဘူးဒီမှာပါဝင်တဲ့ဆုံးဖြတ်ချက်တွေမှာအကြမ်းဖက်စစ်ကောင်စီကိုလက်နက်ပိတ်ဆို့မှုတွေရပ်တန့်မှုစီးပွားရေးပိတ်ဆို့အရေးယူမှုတွေလှုပ်ဆောင်မှုတစ်ချိန်တည်းမှာတွင်ကျူးလွန်တဲ့စစ်ရာဇဝတ်ကောင်စစ်ကောင်ဆောင်တွေကိုအရေးယူနိုင်မှုအတွက်ဆက်လက်ပြီးတော့တွန်းအားပေးပြီးတော့လှုပ်ဆောင်သွားမှာဖြစ်တယ်
။ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအစီရင်ခံစာမှာလူခွင့်ရေးကိစ္စရပ်တွေကိုပေါင်းစည်းဆောင်ရွက်ကြဖို့တိုက်တွန်းတာကိုလည်းကုလသမဂ္ဂအေဂျင်စီအမျိုးမျိုးဤကျွမ်းကျင်မှုများတွင်နိုင်ငံရေးသွတ်သွင်းတာဖြစ်တယ်လို့စစ်ကောင်စီနိုင်ငံကြီးဝန်ကြီးဌာနရဲ့ကြေညာချက်ကပြောဆိုထားကြောင်းပါခင်ဗျာ
ဥတည်မောင်တန်တင်ပြပေးခဲ့တာပါရှင်အခုကတော့အမေရိကန်ရောက်မြန်မာတွေအတွက်ပညာသင်စုတိုးမြှင့်သုံးဆွဲမဲ့အကြောင်းကိုပြောပြပါမယ်အမေရိကန်ပြည်ထောင်စုမှာရှိတဲ့မြန်မာချောင်းသားတွေအတွက်ပညာသင်စုအစီအစဉ်ကိုလာမယ့်3နှစ်အတွင်းတစ်နှစ်ကိုဒေါ်လာ2တန်းထိတိုးမြှင့်ဖို့ကြိုးပမ်းဆောင်ရွက်နေကြောင်းမြန်မာနိုင်ငံဆိုင်ရာအမေရိကန်သံအမတ်ကြီးဟောင်းဒက်ရက်မစ်ရှဲကပြောပါတယ်မြန်မာနိုင်ငံမှာဆီယနာတိတ်မှုနောက်ဆက်တွဲအခက်အခဲကြုံတွေ့လာကြတဲ့အမေရိကန်ရောက်မြန်မာချောင်းသားတွေအတွက်အခုညှိပေးမယ့်အစီအစဉ်ကိုအင်္ဂါနေ့ကဝါရှင်တန်ဒီစီမှာလုပ်တဲ့ American Indo-Pacific ညီလာခံမှာသံအမတ်ကြီးကမိတ်ဆက်ပြောကြားခဲ့တာဖြစ်ပါတယ်ကိုယ်တိုင်တွားရောက်တရင်ယူခဲ့တဲ့မတ်အင်ချင်းနိုင်ကအပြည့်အစုံပြောပြပေးပါမယ်ရှင်
။ USIS မဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးစင်တာနဲ့ US ASEAN Business Council တို့ပူးပေါင်းကျင်းပတဲ့ဒီ American Indo-Pacific ညီလာခံဒ ဒီနှစ်ရက်တာဒီစတင်တဲ့အချိန်ပေါ့နော်ဒီနေ့ဖွင့်ပွဲအချိန်မှာဒီမြန်မာနိုင်ငံဆိုင်ရာအမေရိကန်သံမတ်ကြီးဟောင်းဒက်ရစ်မစ်ချဲကနေပြီးတော့ဒီမြန်မာနိုင်ငံဆိုင်ရာပညာသင်ဆုအစီအစဉ်ကိုကျင်းပသွားပါတယ်
That's why I was so keen to serve as a patron of the US ASEAN Business Council
American ပြည်တော်စုကိုရောက်ရှိနေပြီးလက်ရှိပညာသင်ကြားနေတဲ့မြန်မာကျောင်းသားတွေအတွက်ငွေကြေးထောက်ပံ့ဖို့ American ASEAN စီးပွားရေးကောင်စီကကမကရပြုလုပ်တဲ့အစီအစဉ်အစ်မှာနိုင်ငံအနေနဲ့ထမ်းဆောင်ဖို့အရန်စိတ်အားထက်သန်ခဲ့ပါတယ် American ASEAN စီးပွားရေးကောင်စီ ABC ရဲ့မြန်မာနိုင်ငံပညာသင်ဆုရမုံငွေအဖွဲ့အနေနဲ့အမေရိကန်မှာရှိတဲ့မြန်မာကျောင်းသားတွေရဲ့ဖြည့်စွက်ပညာသင်ဆုအစီအစဉ်အတွေ့လာမဲ့၃နှစ်အတွင်းတစ်နှစ်ကိုဒေါ်လာ2သန်းတိုးမြင့်မှုကြိုးပမ်းနေပါတယ်ဒီကျောင်းသားတွေဟာမြန်မာနိုင်ငံရဲ့နိုင်ငံရေးအခြေအနေတွေကြောင့်ပညာရေးမှာအနောက်အရှက်ဖြစ်ပြီးအခုဆိုရင်ဘွဲ့ဒီဂရီရဖို့အတွက်ငွေကြေးအခက်အခဲတွေနဲ့ရင်ဆိုင်နေကြရတာပါဒီအစီအစဉ်မှာတစ်နှစ်ကိုဘွဲ့ဂျုံနဲ့ဘွဲ့လွန်မြန်မာကျောင်းသားပေါင်း340ယောက်အတွေ့တယောက်ကိုတစ်နှစ်ဒေါ်လာ5000ထောက်ပံ့ဖို့ရည်ရွယ်ထားပါတယ
်မြန်မာနိုင်ငံကလူငယ်တွေရဲ့အနာဂတ်တိုးတက်ရေးအတွက်ကိုအဓိကဥတည်တဲ့ဒီမြန်မာနိုင်ငံပညာသင်ဆုအစီအစဉ်နဲ့ပတ်သက်ပြီးတော့ကျမတို့ဒီ Derek Mitchell နေနဲ့မေကွန်ပြောကြားပြီးရဲ့အပြီးမှာဒီအစီအစဉ်ရဲ့တက်ရောက်မှုနဲ့ပတ်သက်ပြီးတော့ကျမတို့ VOA ကတွေ့ဆုံမေးမြန်းခဲ့ပါတယ်
Well, look, the future of any country, and certainly Myanmar, is its young people. And given what's gone on inside the country,
with the difficulties, and the people outside the country, 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 and theထောက်ပံ့ငွေတွေလွှဲပြောင်းဖို့အခြေအနေလည်းမပြေတော့ပါဘူး။ဒါကြောင့်အမေရိကန်ပြည်ထောင်စုနဲ့အခြားအဖွဲ့အစည်းတွေဟာမြန်မာနိုင်ငံအနာဂတ်အတွက်ရင်းနှီးမြှုပ်နှံနေတယ်ဆိုတာကဘာကိုပြသနေတာဖြစ်တယ်လို့ကျွန်တော်မြင်ပါတယ်။ဒါကြောင့်အကျိုးကျေးဇူးတက်ရောက်မှုဆိုတဲ့အပိုင်းကတော့တစည်းတစ်လုံးနဲ့ရှိချောင်းပြသတာ၊ကုညီထောက်ပံ့မယ်ဆိုတဲ့သတင်းစကားပါတာအပြင်လက်တွေ့ကျတဲ့အပိုင်းကတော့ပညာသင်ကြားမှုပြီးဆုံးသွားတဲ့မြန်မာလူငယ်တွေဟာသူတို့ကျွမ်းကျင်တက်မြောက်မှုတွေကိုတနေ့တစ်ချိန်မှာမြန်မာနိုင်ငံကိုပြန်ပြီးဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းတွေမှာအသုံးချနိုင်လိမ့်မယ်လို့မျှော်လင့်ပါတယ်
။ So another I mean the last question
တမတိပြောသွားတဲ့အထက်မှာအခုဒီယူကရိန်းမှာဖြစ်နေတဲ့ပုံစံပေါ့နော်။ဆိုတော့ဒီနေရာမှာပဋိပက္ခတွေရင်ဆိုင်နေရတဲ့မြန်မာနဲ့ယူကရိန်းနိုင်ငံတွေအပေါ်မှာရပ်တည်တဲ့အမေရိကန်ဆိုရရဲ့အခန်းကဏ္ဍကိုရောဘယ်လိုမြင်ပါသလဲ။
Yeah, well, I mean, each country is its own context, but I know that the
U.S. government... ...and the U.S. government is in the same way. But I mean, if you look at the U.S. government, the U.S. government is in the same way. The U.S. government is in the same way. If you look at the U.S. government, the U.S. government is in the same way. 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 Ukraine is in the same way. The U.S. government is အနာရှင်အဖွဲ့အစည်းကနေပြည်သူတွေရဲ့ရပိုင်ခွင့်ဂုံတိတ်ခါကိုဖယ်ရှားဖို့ကြိုးပမ်းနေတာပါယူကရိန်းပြည်သူတွေကလည်းပြန်ပြီးခုခံတိုက်ခိုက်နေပါတယ်တမရပိုင်တင်အစိုးရအဖွဲ့အပါအဝင်အခြားသူတွေပြောနေတာကဒီကနေ့ကျွန်တော်တို့ရင်ဆိုင်နေရတဲ့စိန်ခေါ်ချက်ကတော့အနာရှင်နဲ့ဒီမိုကရေစီကြားတိုက်ပွဲဖြစ်ပါတယ
် So any more မြန်မာပြည်သူတွေအတွက်အမေရိကန်အစိုးရဘက်ကဒီထက်ပိုပြီးကူညီထောက်ပံ့မှုတွေရှိလာမလားရှင်
Yes, I know that there's a lot more financial.
ရှိပါတယ်ငွေကြေးရမငွေအထောက်ပံ့တွေဒီထက်မကအများကြီးပေးနေပါတယ်။နောက်ပြည့်သေးချာတာကတန်တမာရေးအရာထောက်ခံအားပေးမှုလည်းရှိနေပါတယ်။ NUG, NUCC နဲ့အခြားမဟာမိတ်အဖွဲ့တချို့နဲ့တရားဝင်ရွေးကောက်ခဲ့တဲ့လွတ်တော်အမတ်တွေကိုကူညီထောက်ပံ့မယ့်အကြောင်းကြေညာတာဟာတန်တမာရေးအရာထောက်ခံမှုပေးတာဖြစ်ပါတယ်။အထူးသဖြင့်အမေရိကန်ပြည်ထောင်စုအပါအဝင်အနောက်နိုင်ငံတွေအနေနဲ့သူတို့ရဲ့ကိုကျင်းစာတရားဟာဘယ်ဘက်မှယက်တည်နေလဲဆိုတာကိုပြသတယ်လို့ကျွန်တော်မြင်ပါတယ်
။အခုဒီကျင်းပနေတဲ့American Indo-Pacific ညီလာခံကတော့အဓိကရည်ရွယ်ချက်ကတော့ဒီအာဆီယံနိုင်ငံတွေနဲ့ Indo-Pacific ဒေသမှာရှိတဲ့နိုင်ငံတွေနဲ့ပေါ့နော်ဒီ American ကဒီစီးပွားရေးအရာကိုအထူးသဖြင့်ဆက်မှုလုပ်ငန်းတွေမှာဟိုပူးပေါင်းဆောင်ရွက်မဲ့ကိစ္စရပ်တွေကိုဆွေးနွေးကြမှာလည်းဖြစ်ပါတယ်အထူးသဖြင့်ဒီ Indo-Pacific ဒေသတွင်ဒီမိတ်ဖွဲ့
ဖွဲ့စည်းတွေနဲ့ဒီအမေရိကန်နိုင်ငံမှာရှိတဲ့စီးပွားရေးလုပ်ငန်းရှင်တွေဆက်မှုလက်မှုလုပ်ငန်းရှင်တွေအနေနဲ့ပေါ့နော်ဘလို့ပူးပေါင်းဆောင်ရွက်ကြမလဲဆိုတော့မဟာဗျူဟာမြောက်ကိုလည်းဆွေးနွေးကြမှာဖြစ်ပါတယ်ရှင်ကျမအင်ဂျင်နိုင်ပါ
မင်းချင်းနိုင်ပါရှင်ရှမ်းပြည်မြောက်ပိုင်းဒေသအခြေအနေဆိုင်ရာသတင်းဆောင်မတစ်ပုဒ်ကိုတင်ပြပေးလိုပါတယ်ရှမ်းပြည်နယ်မြောက်ပိုင်းသိန်းဒီမြို့နယ်မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေတပ်သားတွေစုဆောင်းတာကြောင့်ရဲရွာကနေတင်းရှောင်နေကြရသူတွေရှိတယ်လို့ဒေသခံတွေကပြောပါတယ်ရှမ်းပြည်တောင်ပိုင်းဒေသတချို့ကနေ SSPP တပ်စခန်းတွေဆုတ်ပေးဖို့စစ်ကောင်စီရဲ့တောင်းဆိုချက်ကို SSPP ဘက်ကညှင်းဆန်ပြီးတဲ့နောက်ပိုင်းလွိုင်းလင်းနန်းဆန်မြို့နယ်တွေဘက်မှာစစ်ကောင်စီနဲ့ထိတိုက်တွေ့မဲ့အခြေအနေဖြစ်နေတယ်လို့လည်း SSPP ကပြောပါတယ်ရန်ကုန်ကပေးပို့တဲ့သတင်းကိုတော့ကိုခင်မောင်စိုးမင်းပြောပြပေးပါမယ်ရှင်
။ရှမ်းပြည်နယ်မြောက်ပိုင်းသိန်းဒီမြို့နယ်မှာဒေသတွင်းလှုပ်ရှားနေတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေတပ်သားတွေစုဆောင်းနေကြပါတယ်။သိန်းဒီမြို့နယ်အတွင်းကျေးရွာတွေမှာမြောက်ပိုင်းရှမ်းပြည် SSPB SSA နဲ့ကိုကန့်တပ်ဖွဲ့တို့ကနေတပ်သားတွေစုဆောင်းနေရမှာ SSPB အဖွဲ့ကရှမ်းလူငယ်တွေကိုတပ်သားစုဆောင်းနေတယ်လို့ကိုကန့်တပ်ဖွဲ့ကလည်းတရုတ်အနွယ်ကိုကန့်တွေကိုစုဆောင်းခေါ်ယူနေတယ်လို့သိန်းဒီမြို့နယ်ဒေသခံတဦးကအခုလိုပြောပါတယ်
။ဘယ်လိုစုဆောင်းတယ်ဆိုရင်တာတာမရောက်ရှိတော့တယောက်ယူတာပေါ့အဲ့လိုပေါ့နော်။ပြီးခဲ့တဲ့ရက်ကလည်းပူလာပါဦးခေါ်တာပေါ့နော်။ခုမရောက်လားပါကကျွန်တော်တို့ကမ်ဒင်းချီအောင်စုပေါ့ဗာနာရပါနော်အဲ့အဲ့မှာလည်းရောက်ပါလားလို့ပြောတယ်ကျွန်တော်တို့ဖက်ရတော့ ASCP ရှိနေပြီးတော့ကိုကမော်ပေါ့ကိုကကတော့သူတို့တရုတ်တွေပဲယူတာများတယ်ညာဖက်ပေါ့နော
်ဒီလိုတပ်သားတစ်စုဆောင်းနေတာကြောင့်ဒေသခံလူငယ်တချို့လည်းထွက်ပြေးတိမ်းရှောင်နေကြတယ်လို့ပြောပါတယ
်တချို့ကလည်းယူဒီယာဖက်ပြေးရတယ်ရှိတယ်ကျောက်သားလေးသားတွေတော့နော်ထိုးရတဲ့နေသားပေါ့ညတော့ဒီတော့အပြေတော့မထွက်ရဲကျွန်တော်တို့ခက်ပြီးစိတ်ရှိခံရပါလေကြောက်တယ်
တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေလှုပ်ရှားနေတဲ့နေရာမှာအခုလိုတပ်သားစုဆောင်းမှုတွေကိုလုပ်လို့ရှိပါတယ်။လူမှုအဖွဲ့အစည်းတာဝန်ရှိသူတဦးကတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအနေနဲ့အခုလိုအတင်းကျပ်တပ်သားမစုဆောင်းသင့်ဘူးလို့ထောက်ပြပါတယ်
။ကျွန်တော်အမြင်ပေါ့နော်။အကူရာဒီရာသားတွေကို PDP သားတွေကိုအရင်သူတို့ရဲ့ဥပဒေချက်တွေကောင်းကောင်းလေးကြောပြရင်တော့သူတို့အဲ့လိုခေါ်ကြမလို့ပေါ့။ဟုတ်ကဲ့စစ်သားလို့ရမှာကြောက်ကြတာအဲ့လိုမျိုးပဲရှိကြတာပေါ့။သူတို့ရဲ့ဥပဒေချက်တွေကောင်းကောင်းလေးပြောပြဆိုတော့နားလေဒီတော့မှဝင်လွတ်တော့တမျိုးပေါ့နော်။ခုကသူတို့ကဒီတိုင်းပဲခေါ်နေဆိုတော့တော့ PDP သားတွေကပြန်ဖက်အစည်းကိုမှသူတို့ရဲ့ဥပဒေချက်ကကောင်းကောင်းဘယ်သူမှမကြည့်မကြည့်တော့ကောက်ပြီးဆိုတော့ဆက်ပြေးကြတာပဲအဲ့လို
မြောက်ပိုင်းရှမ်းပြည်တပ်မတော် SSPB SSA အဖွဲ့ကဗိုလ်မှူးကြီးဆိုင်းစေးအောင်ကတော့တပ်သားတွေစုဆောင်းတဲ့လုပ်ရဟာလုံယုံလုံစင်တစ်ခုဖြစ်ပါတယ်လို့ပြောပါတယ်
။ဒါဆိုဒီကအမြင်နဲ့ဖြစ်နေတာကဘာမှစစ်တမ်းနဲ့တောင်းလာပဲ။ကချင်နဲ့တောင်းလာ၊ရှမ်းနဲ့တောင်းလာကောင်းပါပဲ။အဲ့ဒီကောက်တာသမစ်ကောင်းလို့လဲ
။သိန်းဒီမျိုးနဲ့အတွင်းမှာ2021ခုနှစ်လောက်ကစစ်ကောင်စီတပ်နဲ့မြောက်ပိုင်းမှာမိတ်တပ်တွေအကြားပြစ်ခတ်တိုက်ခိုက်မှုတွေရှိပေမဲ့ဒီနှစ်ပိုင်းထဲမှာတိုက်ပွဲဖြစ်ပွားတာမရှိဘူးလို့ဒေသခံတွေကပြောပါတယ်။ဒါပေမဲ့ဖေဖော်ဝါရီလကုန်ပိုင်းကစစ်ကောင်စီရဲ့အမျိုးသားစည်းလုံးညီညွတ်ရေးနဲ့ငြိမ်းချမ်းရေးပေါ်ဆောင်မှုညှိနှိုင်းမှုကော်မတီအဖွဲ့နဲ့မြောက်ပိုင်းရှမ်းပြည်လက်နက်ကိုင်ကိုယ်စားလှယ်အဖွဲ့တို့နေပြည်တော်အတွင်းတွဲဆုံမှုမှာရှမ်းပြည်တောင်ပိုင်းမိုင်းရှုမြို့တန်လွင်မြကန်းတလျှောက်နဲ့လွိုင်းလင်းမြို့နယ်ပင်လုံမြို့စနင်းဒေသမှာရှိတဲ့ SSPB SSA တပ်စခန်းတွေကိုစုပ်ပေးဖို့စစ်ကောင်စီကတောင်းဆိုခဲ့ပါတယ်ဒီတောင်းဆိုချက်ကို SSPB ဘက်ကလက်မခံခဲ့ပါဘူး။တက်ဆုပ်ပေးဖို့ SSPB ဘက်ကညှင်းဆိုခဲ့ပြီးနောက်ပိုင်းရှမ်းတောင်ဒေသဖြစ်တဲ့လွိုင်းလင်းခရိုင်နမ်ဆန်မြို့နယ်ရက်ဆောက်မြို့နယ်ဘက်ဒီမှာစစ်ကောင်စီတပ်ကနေအင်အားဖြည့်တင်ထားပြီးအခုအချိန်မှာနှစ်ဖက်အဖွဲ့တွေအသင့်အနေထားမှာရှိနေတယ်လို့ဗိုလ်မှူးကြီးဆိုင်းစေးအွန်ကပြောပါတယ်
။ချီနေရအခုကျွန်တော်တို့ဖြစ်ဖြစ်ဖြစ်ဖြစ်နေတယ်ဗမာနဲ့ SSPB ရောက်တော့တဲ့နမ်ဆန်ဘက်မှာညနေချင်းဆန်ဖြစ်နေတယ်ဟိုနမ်ဆန်နဲ့အပူထားတာကို
ရှမ်းပြည်တောင်ပိုင်းရက်ဆောက်မြို့နယ်နဲ့နမ်ဆန်မြို့နယ်တွေမှာစစ်ကောင်စီတပ်တွေအင်အားတိုးချဲ့စခန်းချနေတာကြောင့်တိုက်ပွဲဖြစ်ပွားမှာကိုဒေသခံတွေကစိုးရိမ်နေကြပါတယ်တိုက်ပွဲဖြစ်ပွားလာတော့မယ့်အနေအထားကြောင့်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေတပ်အင်အားစုဆောင်းနေတာလို့မျိုးကန်တချို့ကယူဆနေကြပါတယ်ရှမ်းပြည်မြောက်ပိုင်းနဲ့တောင်ပိုင်းမှာမြောက်ပိုင်းရှမ်းလက်နက်ကိုင်အဖွဲ့ SSPB SSA တောင်ပိုင်းရှမ်းလက်နက်ကိုင်အဖွဲ့ RCSS SSA UWSA ဝါပြည်သွေးစည်းညီညွတ်ရေးအဖွဲ့ TNLA တောင်ပလောင်အဖွဲ့ကိုကန့်တပ်ဖွဲ့နဲ့ကချင်လွတ်မြောက်ရေးအဖွဲ့ KIO တို့အခြေပြုလှုပ်ရှားနေကြတာဖြစ်ပါတယ်ခင်ဗျာ
ကိုခင်မောင်ဆုံးမပြောပြပေးခဲ့တာပါရှင် VOE မြန်မာပိုင်းအစီအစဉ်ရဲ့ဗုဒ္ဓဦးနေမနေ့ခင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်ကျမတို့ရဲ့အစီအစဉ်တွေကို bami.voenews.com မှာလည်းတိုက်ရိုက်ကြည့်ရှုနားဆင်နိုင်ကြပါတယ်ရှင်
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လက်ယုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ယုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
မင်္ဂလာမနက်ခင်းပါသောရရှင်များရှင် VOE American အသံရဲ့2022ခုနှစ်ဧပြီလ6ရက်ဗုဒ္ဓဦးနေ့မနက်ခင်းစီစဉ်တွေကိုလိုင်းတိုမီတာ24.50-51လိုင်းလံမီတာ190တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းမှာနားဆင်ရမှာတွေကတော့ American နိုင်ငံရဲ့အကြောင်းသိကောင်းစရာကဘာတလွားခီးသွားတဲ့အင်္ဂါညာချံဆွေးနွေးခန်းအစီအစဉ်မှာနားဆင်ကြရမှာကတော့
ဒီစစ်တပ်ကသူတို့တွေရပေါ့နော်ဂတိပေးထားတဲ့အတိုင်းဒီမိုကရေစီလမ်းစဉ်ဟိုပုံမှန်ဟိုဘယ်လိုကောင်း transformation ဆိုတော့ပြုပြင်ပြောင်းလဲတဲ့ဖြစ်စဉ်ကို
မကြိုက်ခင်မှာတင်ပြပေးပါမယ်ရှင်အခုတော့ American နိုင်ငံရဲ့အကြောင်းတည်ကောင်းစရာအစီအစဉ်ကိုနားဆင်ကြရအောင်ပါယူကရိန်းနိုင်ငံကိုရုရှားတွေရဲ့ကျူးကျော်တိုက်ခိုက်မှုဟာလူမျိုးရုံးတပ်ဖြတ်မှုဖြစ်တယ်လို့ယူကရိန်းသမ္မတဗိုလိုဒီမာဇယ်လင်စကီကပြောပါတယ်။အနောက်နိုင်ငံတွေကတော့ယူကရိန်းမြို့တော်ကီဗ်ကိုရုရှားရဲ့တိုက်ခိုက်မှုဟာအင်မတန်ရက်စက်တဲ့လှုပ်ရက်ဖြစ်တယ်လို့ပြောပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးလည်းဒီသတင်းပတ်မှာဥရောပကိုတွားရောက်ခဲ့ပြီးနေတိုးမဟာမိတ်တွေနဲ့တွေ့ဆုံဆွေးနွေးဖို့ရှိပါတယ်။အာရတ်အာဆာဘာစရီပြောထားတဲ့သတင်းကိုကိုအောင်အောင်တင်ပြထားပါတယ်ရှင်။
ပင်လယ်နယ်ရဲ့ပလဲစိတ်ကမ်းလို့လူသိများကြတဲ့ယူကရိန်းနိုင်ငံရဲ့အဓိကကျတဲ့ပင်လယ်စိတ်ကမ်းမြို့အိုဒက်ဆာကောင်းငင်မှာရုရှားမစ်ဆိုင်တန်ကြောင့်မိဂိုလုံးတွေဖုံးလွှမ်းနေတာကိုတွေ့နေရတာပါ။အိုဒက်ဆာမှာယူကရိန်းရေတပ်ရဲ့ဌာနချုပ်ရှိတာကြောင့်လည်းရုရှားစစ်သင်္ဘောတွေနဲ့တိုက်လေယာဉ်တွေဟာဒေတာရင်းကယူကရိန်းတပ်တွေကိုထောက်ပံ့ပေးနေတဲ့စီတူလောင်ယုံတွေကိုပြစ်ခတ်တိုက်ခိုက်တာဖြစ်တယ်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။ယူကရိန်းတာဝန်ရှိသူတွေကတော့တိုင်းပြည်ရဲ့အရေးပါတဲ့နေရာတွေကိုရုတ်မာတဲ့အကြံစီနဲ့ဖျက်ဆီးနေတာဖြစ်တယ်လို့ဆိုပါတယ်။ရုရှားရဲ့ကျူးကျော်စစ်သတင်း၆ပတ်အတွင်းချင်းနှင်းဝင်ရောက်လာချိန်မှာပဲရုရှားတပ်တွေကိုသူတို့တပ်ဆွဲထားရနေရာဒေသတွေကနေပြန်လည်မောင်းထုတ်နိုင်ခဲ့တယ်လို့ယူကရိန်းတပ်ဖွဲ့ဘက်ကအောက်မွဲခံကြေညာခဲ့ပါတယ်။ဒါ့အပြင်လည်းမပေါက်ကွဲသေးတဲ့မိုင်းတွေနဲ့တခြားလက်နက်ကြီးမျိုးစုံကြားမှာနေထိုင်သွားလာနေကြသူတွေအတွက်ဆိုရင်ကြောင့်နဲ့ဘူချာမြို့မှာဆိုရင်လမ်းပေါ်ကရုပ်လောင်းတွေကိုရှင်းလင်းရမှာမိုင်းထောင်ထားမှာကိုစိုးရင်ရတာကြောင့်ယူကရိန်းတပ်ဖွဲ့ဝင်တွေကအဝေးကနေကျိုးရည်နဲ့ဆွဲဖိရှားကြောင်းယူကရိန်းသမ္မတဗလိုဒီမီယာဇလန်စကီက CBS Face the Nation အစီအစဉ်မှာအခုလိုပြောပါတယ
် We are the citizens of Ukraine ကျွန်တော်တို့ဟာယူကရိန်းနိုင်ငံသားတွေဖြစ်ကြပြီးလူမျိုးပေါင်းတရာကျော်အတူရှင်တွဲနေထိုင်ကြပါတယ်အခုလိုကျူးကျော်တိုက်ခိုက်မှုဟာအခုအတူမှီတင်းနေထိုင်ကြသူလူမျိုးပေါင်းစုံအားလုံးကိုတတ်ဖြတ်တာပါကျွန်တော်တို့ယူကရိန်းတွေဟာရုရှားတွေရဲ့ထိန်းချုပ်မှုကိုမလိုလားပါဘူးဒါကြောင့်ကျွန်တော်တို့ကိုအခုလိုတတ်ဖြတ်နှိမ်နင်းနေတာပါ
ရုရှားတပ်တွေကမြို့ကိုလက်လွတ်ဆုတ်ခွာတဲ့အခါအရက်သားတွေကိုလက်နောက်ပြန်ကျူးတုပ်ဥကောင်းကိုတနက်နဲ့ပစ်ခဲ့တယ်လို့ဘူချာမြို့တော်ဝန်ကပြောပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ကလည်းအခုလိုလုပ်ရဟာစိတ်နှလုံးထိခိုက်ဖွယ်ရာဖြစ်ကြောင်း CNN State of the Union အစီအစဉ်မှာအခုလိုပြောပါတယ်
We can't become numb to this.
ကျွန်တော်တို့ကအခုလိုကျူးကျော်စစ်ကိုဘာမှမတုံ့ပြန်မနေပါမဟုတ်လို့ဒီလိုကိစ္စကိုတာမန်ဖြေဖို့ဖြစ်စဉ်ဖြစ်လေမမတ်ယူနိုင်ပါဘူး။ရုရှားယူကရိန်းကိုဆက်ပြီးရဲဆက်ဆက်ပစ်ခတ်တိုက်ခိုက်နေသည်မယ။အခုလိုဖြစ်ပျက်ပြီးနေ့စဉ်နေ့တိုင်းဆက်ဖြစ်နေမှာကြောင့်ဒါကိုဆုံးသတ်ဖို့လိုပါပြီ။
ကုလသက်တေထောက်ထားတွေနဲ့ပြောဆိုနေတာကိုတော့မှရုရှားဘက်ကပြောင်းရင်းဆန်ပါတယ်။ယူကရိန်းသမ္မတအကြံပေးအိုလက်ဆီအေရစ်တိုဗက်ချ်ကဒါဟာစစ်ရာဇဝတ်မှုကျူးလွန်တဲ့အထောက်အထားတွေဖြစ်ကြောင်းကုလပြောပါတယ
်။ Yes, sir, du je, znaiden.
ရုရှားတွေအမျိုးသမီးတွေကိုမတိုက်ကျပြီးမိရှုတက်ဖြတ်ခဲ့တယ်လို့ဒေသခံအာဏာပိုင်တွေကလေးတွေတချီရွယ်တွေကိုလည်းတက်ဖြတ်ခဲ့ပါတယ်။အဲ့ဒီလိုအသက်ခံရသူတွေတဲကတော်တော်များများဟာသူတို့လက်တွေချီနှောင်ခံထားပြီးနှိမ့်ဆက်ခံရတဲ့လက္ခဏာတွေကိုတွေ့ရတယ်လို့ခေါင်းနောက်ဖက်ကနေတင်းနဲ့နဲ့အပြစ်ခံထားရတာကိုလည်းတွေ့ရပါတယ
်ဒီသတင်းပတ်အတွင်းမှာပဲအမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ဟာနေတိုးအစည်းအဝေးအတွက်မဟာမိတ်ခေါင်းဆောင်တွေနဲ့တွေ့ဆုံဖို့ဘယ်လ်ဂျီယံနိုင်ငံကိုသွားရောက်မှာဖြစ်ပြီးပြည်ပခါတွေကိုဖြည့်ရှင်းဖြည့်ရှာဖို့နဲ့ရုရှားတွေအနေနဲ့သူတို့ကျူးလွန်တဲ့ရာဇဝတ်မှုတွေအတွက်တော်ဝန်ခံစေဖို့ဆွေးနွေးမှာဖြစ်ပါတယ်ခင်ဗျာ
ကိုအောင်အောင်စီစဉ်တင်ဆက်တဲ့ American နိုင်ငံရဲ့အကြောင်းသိကောင်းစရာအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်အခုတော့အင်္ဂါညချမ်းဆွေးနွေးခန်းအစီအစဉ်ကိုထုတ်လွှင့်မှာဖြစ်ပါတယ် မြမရေးမှာတရုတ်ကဝင်ပါနေတာဟာသူ့အကျိုးစီးပွားအတွက်အဓိကရည်ရွယ်ချက်နဲ့ပါနေတာသာဖြစ်တယ်လို့တရုတ်မြန်မာနေဆက်အခြေစိုက်မြမအရေးလေ့လာသူဒေါက်တာလှချော်စောကပြောပါတယ်မြမအချက်တင်းမှာတရုတ်ရဲ့အခန်းကဏ္ဍထက်စစ်ကောင်စီရဲ့အတွေးခွန်နဲ့ပဲဆိုင်နေလို့လေဒေါက်တာလှချော်စောကမြင်ပါတယ်ဒါပေမဲ့တရုတ်ကဝင်ပါတီဖြစ်စေမပါတီဖြစ်စေလူတို့အနေနဲ့လုံးဆရာရှိတာဆက်လို့ရမှာဖြစ်တယ်လို့စစ်ကောင်စီကဘယ်သူကပဲထောက်ခံတီဖြစ်စေလူတို့ကမထောက်ခံသေး၍တရားဝင်မှုဘာမှမရှိဘူးလို့လည်းဒေါက်တာလှချော်စောကပြောပါတယ်ကိုကျော်ကျော်သိန်းဆက်သွယ်မေးမြန်းထားပါတယ်ရှင
်ဒေါက်တာလှချော်စောယူရီနဲ့ဆက်သွယ်မေးမြန်းပြီးတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျမကလည်းကျေးဇူးတင်ပါတယ်ဟုတ်ကဲ့
ဟုတ်ကဲ့ပါဆိုကျွန်တော်ပထမဦးဆုံးနေ့တင်တာကလက်ရှိမြန်မာနိုင်ငံရဲ့အပရိပခအကျအတဲဒီအခြေအနေနဲ့ပတ်သက်လို့ဒီဥနိုင်ငံနေနဲ့ဘလောက်အထိခေါင်းခဲစရာဖြစ်တယ်လို့ကျွန်မမြင်ပါတယ်ခင်ဗျာ
哦ဗမာပြည်ရဲ့အခက်ခဲကကျမတို့ဘက်ကကြည့်တော့တာတိတ်ပြီးတော့ဟိုခက်ခဲတာဖြစ်တာဟုတ်ပြုတ်ပြရတော့သူကတကဘာလုံးခြည်တဲ့တဏကပြူပါဟိုကင်တွဲနေရတာဖြစ်တဲ့အတွက်အဲဟိုအထိုက်အလျောက်သူတို့ကတော့ဟိုဘက်ဆောင်ကဖြည့်ရှင်းဖို့နီလာနေရှာနိုင်မယ်ထင်တယ်ဘာဖြစ်လို့လဲဆိုတော့အခုလောလောဆယ်ကျွန်မကြည့်နေတာဟိုတရုတ်နိုင်ငံသားရေးဝန်ကြီးအနေနဲ့ဆိုရင်အဲနိုင်ငံပေါင်းစုံနဲ့သူကဟိုစနီယာတီးတယ်လို့ပဲလေဟိုဥမာအပြင်အာဖဂန်နစ္စတန်ကိစ္စဆိုလဲသူတို့ပါတာပဲဥမာယူကရိန်းကိစ္စဆိုတော့သူတို့ပါတာပဲအဲခုနင်းနေဖိတ်နိုင်ငံသားရေးဝန်ကြီးတွေတော်တော်များများလာလိုက်ပွားလိုက်နေဆိုတော့အဲဗမာပြည်အရေးကလည်းသူတို့ခေါင်းချောက်စရာရှိမယ်သူတို့မှလည်းတခြားခေါင်းချောက်စရာတွေအများကြီးရှိပါတယ်ဗျာ
ဟုတ်ကဲ့
နောက်တစ်ခုကအဲဟိုသူတို့နိုင်ငံမှာလည်းအခုပြောလို့သာပြောတာလေဟိုကိုဗစ်ကလည်းတိတ်ပျောက်သေးတာမဟုတ်ဘူး
ကို
နီယာပေါ်တီးနီယာပေါ်အဲ့ဒီကိစ္စတွေကလည်းတော်တော်ရှုပ်ရှက်ခတ်နေတယ်
ဟုတ်ကဲ့
အဲနောက်ဒါကြောင့်မလို့သူတို့မှတော့ဟိုတို့လက်ဒီမှာပြည်နေတာပေါ့ဗျာအကုန်လုံးအလုပ်ပြည်နေတာပါပဲဗမာပြည်တပြည်တည်းကိစ္စတော့မဟုတ်ပါဘူးတော်တော်များများသူတို့ဝင်ပြုတ်နေတာပါပဲ
ဟုတ်ကဲ့တော့တော့စစ်တပ်ကဒီအနာသိမ်းလိုက်ပြီးတဲ့နောက်ပိုင်းပါပဲနော်ပြုတ်ကဒီအနာသိမ်းတဲ့အပေါ်မှာတခြားအမေရိကန်နဲ့နောက်နိုင်ငံတွေဒီဒီစင်ကြားပေါ့နော်ဟိုဝေဘန်ပြောဆိုတာမျိုးမလုပ်ပါဘူးဒါပေမဲ့ဟလာအဲကျွန်တော်တို့ကလည်းမြန်မာကောင်စီကနေစွန့်ဘတ်ဂျက်ဖတ်လာဖို့ရပြည်နယ်အခက်အခဲတွေပါခဲ့တယ်လို့ကျွန်တော်တို့နားလည်ထားပါအဲ့အခုတော့ဝင်းကြီးဝိုင်းကြီးကပြီးခဲ့တဲ့ရက်ပိုင်းမှာပြောတာပေါ့နော်ဒီမြန်မာအခြေအနေဘယ်လိုပဲရှိပါစေဒီကတော့ကုမီရက်တီသွားမယ်ဆိုတော့တဘောမျိုးပြောတာကျွန်တော်တွေ့ရပါတယ်ဆိုတော့အဲ့ဒါကဟလာစစ်တပ်အာဏာသိမ်းတာကိုထောက်ခံစကားပြောတာလို့နားလည်လို့ကြားနေတာ
ဒီလိုတော့ပြောလို့မရဘူးဗျာဘာဖြစ်လို့လဲဆိုတော့စကားအချိတ်အဆက်တည်းရှိတယ်လေအဲသူအစောပိုင်းပြောထားတဲ့စကားတွေရှိတယ်ဗျာအစောပိုင်းပြောတာတွေကဘာလဲဆိုတော့ဒီစစ်တပ်ကသူတို့တွေကပေါ့နော်ဂတိပေးထားတဲ့အတိုင်းဒီမိုကရေစီလမ်းစဉ်ဟိုပုံမှန်ဟိုဘယ်လိုကောင်း transformation ဆိုတော့ပြုပြင်ပြောင်းလဲတဲ့ဖြစ်စဉ်ကိုပြန်ပြီးတော့ဖွင့်ပေးဖို့လိုတယ်အဲ့လိုဒီမိုကရေစီလမ်းစဉ်ကိုပြန်ဖွင့်ပေးတဲ့အခါမှာတရုတ်ပြည်နေနဲ့အတတ်နိုင်ဆုံးဝင်ပြီးတော့ကူညီပေးပါမယ်ဆိုတဲ့စကားလဲခံထားပြီးပြာအဲ့အရာတွေနဲ့မှခုနပြောတဲ့နောက်ဆုံးကြမှာသူကဘာပဲဖြစ်ဖြစ်เนาะဗမာပြည်မှာဘာအခြေအနေပဲပြောင်းပြောင်းဘလို့ပဲပြောင်းပြောင်းသူတို့ကတော့ဆက်လက်ပြီးထောက်ခံပြီးအားပေးကူညီသွားမယ်ဆိုတဲ့စကားကိုနောက်ဆုံးမှပြောတာ
အဲ့
တော့ပထမပြောတာသူကနိုင်ငံရေးပြောတယ်ဒုတိယသူကစီးပွားရေးတွေပြောတယ်စီးပွားရေးကတော့အရင်တုန်းကဟိုဒေါအောင်ဆန်းစုကြည်တို့ခက်ကသဘောတူထားတဲ့ဟိုစီမံကိန်းတွေပြန်ပြီးတော့စတင်လုပ်ဆောင်ဖို့တွေပေါ့ဗျာအဲ့ဒါပြောပြီးမှနောက်ဆုံးကြမှာဘာအပြောင်းလဲတွေပဲရှိရှိကျွန်တော်တို့ကတော့အဲဗမာပြည်ရဲ့အဲဟိုနင်းကိုအဲဖွံ့ဖြိုးတိုးတက်ရေးလမ်းကိုကိုယ့်အကူရှာတာအတွက်တော့ကျွန်တော်တို့ကအမြဲတမ်းထောက်ခံသွားပေးပါမယ်ဗမာပြည်ရဲ့အချုပ်ချာအာဏာပိုင်တာနေမြေတည်တိုင်းရေးဒါတွေအားလုံးလည်းကျွန်တော်တို့ကထောက်ခံသွားပေးပါမယ်လို့ပြောတာပ
ါဟုတ်ကဲ့ဆိုတော့အဲ့လားမြန်မာနဲ့တရုတ်ကအိနီဂျင်မတန်နီကတဲ့အိနီဂျင်တခါဟလာနှစ်ပေါင်းများစွာဆက်ဆံရေးတမိုင်းကြောင်းရှိတယ်တော့တရုတ်ရဲ့မြန်မာနိုင်ငံပေါ်ထားတဲ့သဘောထားကတခြားကမ္ဘာနိုင်ငံနောက်နိုင်ငံတွေကထားတဲ့သဘောထားနဲ့အတက်တက်ထဲမကြဘူးဒါလည်းသဘောဝကြပါတယ်ဆိုလက်ရှိမြန်မာနိုင်ငံရဲ့အချက်အတဲမှာတရုတ်ကဝင်ပြီးတော့ချီတိယောက်ယောက်လုတ်ပေးဖို့ဆိုတဲ့ကိစ္စကအချက်အတဲတီလေကြီးတွေဘယ်လောက်ရေးပါတယ်လို့ကျွန်တော်တို့နားလည်လို့ရတယ်
တကယ်တော့ဟိုကျမတို့အတွက်ကတော့တရုတ်နိုင်ငံရဲ့ပါဝင်ပတ်သက်မှုတွေဟာဗမာပြည်ရဲ့နိုင်ငံရေးတခြားမှာတစ်ချက်မှမလွတ်ဘူးဗျ။သူကအနည်းနဲ့အများပါဝင်ပတ်သက်နေတာပဲ။နော်အခုကျမတို့ရှေ့လျှောက်ရှောက်ရမယ့်လမ်းမှာလဲသူဟာနီလန်းပေါင်းစုံနဲ့ဆက်ပါနေကုန်ပါပဲနော်အဲ့တော့ဥပမာအဖြစ်သူကပြောတာတော့ပြောတာပေါ့ဗျာပြည်တွင်းရေးကိုသူများပြည်တွင်းရေးဝင်ဆွဲရေးဘာရေးဆိုတဲ့မူတွေတော့ပြောတာပေါ့သို့တော်လဲသူကအကြံပေးတာသို့မဟုတ်တစုံတရာတိုက်တွန်းတာဒါမျိုးတွေကတော့ရှိမှာပဲအထူးသဖြင့်ကျမတို့ကနယ်နိမိတ်ကြီးအရှေ့ကြီးဆက်ထားတာဖြစ်တာပေါ့နော်အဲ့တော့အဲ့ဒီဒေသတစ်လျှောက်မှာလဲလူမျိုးစုတော်လှန်ရေးအင်အားစုတွေရှိနေတယ်လေလောလောဆယ်တော့ဟလာဟိုဘာလဲအစကစားနဲ့ညီညာရေးဟိုရယူထားပေးမယ်အပြစ်ခတ်ရစဲရေးတွေရယူထားပေးမယ်သူတို့ကလည်းအကုန်လုံးအကုန်အစင်တည်ငြိမ်နေတာလည်းမဟုတ်ဘူးအဲ့တော့အဲ့ဒီဟာတွေရဲ့အဲတည်ငြိမ်ရေးအဲဆက်လက်ဟိုဘယ်လိုဟောမလဲဟိုဗမာပြည်ရဲ့အဲတည်ငြိမ်ရေးငြိမ်းချမ်းရေးဘာရေးညာရေးအကုန်လုံးပေါ့ဗျာအဲ့ဒါတရုတ်ပြည်ရဲ့ဒီနိုင်ငံကြားရေး policy တရုတ်ရဲ့ဟိုနင်းပေါ်မှာလည်းအများကြီးတည်ပါတယ်တရုတ်ရဲ့အဲတဏ္ဍာပြည်ဟာဟိုအမြင်တွေပေါ်မှာလည်းအများကြီးတည်ပါတယ
်ဟုတ်ကျွန်တော်ဟိုလက်ရှိအခြေအနေမှာတရုတ်ကဒီမြန်မာပြည်နဲ့ပတ်သက်ရင်ပေါ့နော်ဘယ်လိုပုံဘယ်လိုအခမ်းအနားဘယ်လိုရည်တည်ချက်မျိုးနဲ့ဟာတနည်းနည်းနဲ့ပြည်လည်မှုရောက်အောင်လုပ်နိုင်မယ်လို့ကျွန်တော်နားလည်နိုင
်ဟိုသူပြောတဲ့ထဲမှာပါတယ်ဗျအဲ့ဒါကတော့ဟိုအာဆီယံရဲ့မူငါချက်လို့ပါပဲဟိုဗမာပြည်မှာဟိုဗမာပြည်ရဲ့ stakeholders တွေပေါ့ဗမာပြည်ရဲ့အရေးဟင်းနဲ့ပတ်သက်လို့ဟိုဆိုင်နေတဲ့လူတွေအားလုံးပေါ့ဗျာအားလုံးပါဝင်ပြီးတော့အပြန်အလှန်ဆွေးနွေးညှိနှိုင်းနိုင်တဲ့အဲဘာလဲရန်ရီယာတစ်ခုပေါ်ရေးအတွက်တော့သူတိုက်တွန်းနေတာပဲ
ဟုတ်ကဲ့ဟုတ်ကဲ့ခင်ဗျအဲ့တော့ဂဲလူမြန်တရုတ်ကကျွန်တော်ဟိုကျွန်မပြောသလိုပါပဲကျွန်တော်လည်းနားလည်ထားတာကတရုတ်ပါဝင်တရုတ်တင်မကောက်ဒီအမေရိကန်နဲ့နောက်နိုင်ငံတွေကဆက်လာတယ်ဒီအာဆီယံကိုအဓိကတိုင်ထားပြီးတော့ပေါ့နော်အာဆီယံမူငါချက်ကိုတိုင်ထားပြီးတော့တွန်းနေကြတာကျွန်တော်တို့အဲ့လိုတောက်ဆောက်တွေ့နေရပါတယ်တခြားနိုင်ငံတွေနဲ့အားပေးတာတခြားနိုင်ငံတွေနဲ့ပူးကြအပြင်ပေါ့နော်တရုတ်ကခုနကျွန်တော်တို့ပြောသလိုလားစီလျားတဲ့တမိုင်းကြောင်းဒီတက်တဲ့အင်းနီဒင်းဆက်ဆံရေးတခါတောက်ဆောက်ဟလာစစ်တပ်ပေါ်မှာတောက်ဆောက်ထောက်ခံရည်တည်လာတဲ့သဘောထားဒါတွေအရာကြည့်မယ်ဆိုရင်တရုတ်ကတကယ်ပဲတိတိယောက်ယောက်ဝင်ပြီးတော့ပြောဆိုလုပ်တိုင်းပေးရင်ကောကြည်လင်နိုင်မဲ့လားလားကျွန်တော်မြင်ရတာ
ဟုတ်တီယုကတော့တိတ်ပြီးတော့ထဲထဲဝင်ဝင်ဝင်ပါမှာမဟုတ်ဘူးဗျ။ဘာဖြစ်လို့လဲဆိုတော့ तू อ่ะတတ်နိုင်သမျှဟိုဘလူးခေါမလဲ။တက်ဆိုင်တဲ့အဖွဲ့အစည်းတွေရဲ့ဟိုဂျားမှာပဲ तू อ่ะဂျားနေပြီးတော့ဘသူကိုမှလည်းမထိခိုက်အောင်ပေါ့နော်။ဘသူကိုမှလည်းအဲလဲလို့စပယ်မဖြစ်အောင်အားလုံးဟိုပါဝင်ပြီးတော့မျက်မျက်တက်တက်အေးအေးချမ်းချမ်းဖြစ်အောင်တော့တိုက်တွန်းကောင်းတိုက်တွန်းနိုင်တယ်။အဲ့တော့ဗမာပြည်အရေးမှာကတရုတ်ရဲ့အခန်းကဏ္ဍတဲ့ကျမကြည့်တာလေဟိုစစ်ကောင်စီရဲ့ဟိုသူတို့ရဲ့အခြေခံအတွေးခေါ်နေပဲဆိုင်နေပြဗမာပြည်ရဲ့အပြောင်းလဲကဒီပုံမှာပဲမူတည်တယ်အဲတရုတ်ကပြောပြောဘယ်နိုင်ငံကပြောတော့ခင်ဗျအာဆီယံဖွန်ဆန်တို့လည်းလာတာပဲလေအာဆီယံရဲ့အဲအားလုံးရဲ့သဘောတူညီချက်နဲ့လာပြောလဲသူတို့လှုပ်ချင်မှလှုပ်တာတရုတ်လည်းသူတို့ကအခုခနည်းပြူတာကတကဘာလုံးကဝိုင်းပြီးတော့ဖိထားတဲ့အခါမှာငါတို့ကိုလည်းတစုံတရာဟိုဆက်ဆံတဲ့လူလည်းရှိပါတယ်ဆိုတာပြကြင်လို့သာ तू ကလာတာခုတရုတ်ပြောတာလေလေ तू နားထောင်မှာမဟုတ်ပါဘူးအဲ့တော့တရုတ်ကဒါမျိုးက तू ကကျမတို့တနိုင်ငံနဲ့မဟုတ်ဘူးကြာ तू ကဆက်ဆံနေတာအများကြီးအဲ့တော့တခြားနိုင်ငံတွေမှာလည်း तू ဒီလိုအတွေ့အကြုံတွေရှိတယ်ဒါကြောင့်မလို့အဲကျမတခါလဲပြောဘူးတယ်ဘယ်သူ့ကိုလည်းမသိဘူးဟို तू သူ့ရဲ့ဟိုတရုတ်ကချင်းကပ်ပုံကသူကရေရှည်ပဲဗျစိတ်ရှည်လက်ရှည်ဖြည်းဖြည်းစိစိချင်းကပ်တာပဲအဲ့တော့အခုဒီမှာသူကလောလောလတ်လတ်လိုနေတာကတော့ဗမာပြည်မှာသူ့ရဲ့ရပ်ဆိုင်ထားရတဲ့စီမံကိန်းတွေပြန်စဖို့ပဲလေအဲ့တော့သူကသူ့ဟိုနိုင်ငံနဲ့သက်ဆိုင်တဲ့ဟာတွေကိုလည်းပြောတဲ့အပြင်သူ့ရဲ့ခုနကကျွန်မပြောသူကအာရှတိုက်ကြီးတိုက်လုံးကိုသူကအဲလွတ်လပ်တဲ့ဈေးကွက်ကြီးဖွင့်ဖို့အဲသူစူးစမ်းနေတာဖြစ်တာเนา
ะဒီက
အဲ့ဒါကြောင့်မလို့အဲ့ဒီအတွက်အဲဗမာပြည်ကိုခြံထားလို့မဖြစ်ဘူးဆိုပြီးတော့စွဲခေါ်နေပေါ့ည
ဟုတ်ကဲ့ဗမာပြည်ကိုခြံထားလို့မဖြစ်ဘူးဗမာပြည်တည်ငြိမ်နေတယ်ဗမာပြည်ကရှေ့ဆက်ပြီးတော့အေးချမ်းချမ်းသွားနေဖို့ကလည်းပြောပြတာအရေးကြီးတယ်လို့ကျွန်တော်ထင်ပါတယ်ဆိုတော့လက်ရှိအချိန်မှာကတော့
ဟုတ်တယ်ဟုတ်တယ်သူ့နိုင်ငံ
လက်ရှိအချိန်မှာကတော့
သူ့နိုင်ငံအကျိုးစီးပွားဖို့ကသူစဉ်းစားတာပ
ါဟုတ်ပါတယ်ဟု
တ်ကဲ့ပြောပါ
โอเคလက်ရှိချင်းနေမှာကတော့လက်ရှိမြန်မာနိုင်ငံချင်းနေမှာကတော့ဟာလာသူ့ရဲ့မြန်မာနိုင်ငံမှာရှိနေတဲ့ယူနီယူနယ်မှုတွေရှေ့ဆက်အကောင့်တွေပေါ်ဖို့ဟာလာနောက်ထပ်တိုးချဲ့လုပ်ဖို့ဆိုတာအင်မတန်အဖက်တစ်ရှိတဲ့အနေထားလို့ကျွန်တော်အဲ့လိုနားလည်မိပါတယ် တော့နောက်တစ်ခုကတရုတ်အနေနဲ့ကပြည်ရင်းကလူထုရဲ့သူတို့ပေါ်ထားတဲ့ပေါ်တာပေါ့နော်ဆန္ဒပြပွဲတွေကလည်းသူတို့ပြေးခဲ့ကြအောင်ပါဒါအောင်လည်းပဲသူတို့သိတဲ့အခါကျတော့လက်ရှိအချိန်မှာမပြေလည်ရင်းနဲ့သူရဲ့ဒီမြန်မာနိုင်ငံထဲမှာရှိတဲ့အကျိုးစီးပွားတွေညီမျိုးနယ်မှုတွေကိုရှေ့တိုးအောင်တဲ့ပေါ်လို့မရဘူးဆိုတော့ဒီဘက်ကကောင်းကောင်းနားလည်းမယ်လို့ကျွန်တော်စားလို့ရပါတယ်
เออだจังมันเลยตัวอ่ะโหซะๆเจนပြောတဲ့စကားကနိုင်ငံရေးအခြေခံပြောတာเนาะအဲ့တော့ဒီမိုကရေစီပြုပြင်ပြောင်းလဲရေးလုပ်ငန်းတွေကိုခင်ဗျားတို့ဆက်လက်ပြီးလမ်းဖွင့်ပေးဖို့လိုတယ်အဲ့လိုလမ်းဖွင့်ပြီးတော့လှုပ်ဆောင်တဲ့အခါမှာကျွန်တော်တို့ကလည်းတတ်နိုင်သမျှကူညီပါမယ်ဆိုတဲ့စကားတွေမှထည့်ပြောတာပေါ့ဗျာ
ဆိုတော့စစ်ကောင်စီအနေနဲ့ကဒီနိုင်ငံတကာမှာသူ့ကိုကာကွယ်ရဖို့သူ့ကိုထောက်ခံမှုရဖို့တခါပြည်တွင်းမှာဆိုရင်လည်းပဲသူ့အတွက်ပို့ပြီးတော့အားကောင်းစေဖို့အားရှိစေဖို့ဆိုရင်တရုတ်ကိုပြစ်ပယ်ထားလို့မရတာသိကြပါဘူး။ဆိုတော့ဒီအချိန်ရောက်မှာစစ်ကောင်စီကတရုတ်ဘက်ကအကြံပေးတာတိုက်တွန်းတာစသဖြင့်ဟလာဝင်ပြီးတော့ပြောဆိုလှုပ်ဆောင်ပေးတာတွေကိုစစ်ကောင်စီကတကယ်ပဲနားထောင်လက်ခံမယ်လို့ရောကျွန်တော်မျှော်လင့်လို့ရပါမှာစေ
။ဟိုတလောတော့ခင်ဗျသတိထားမိလားဟို NLD ကိုသူတို့မတရားသိမ်းကျင်ညာဖို့လုပ်ပေးတယ်ဒီ။အဲ့တော့တရုတ်က energy ကိုမတရားသိကျင်ညာတော့မသိတော့ဘူးထင်တယ်လို့ပြောလိုက်တာနဲ့သူတို့ရွှေ့သွားတာဗျ။ဟု
တ်ကဲ့
။အဲ့တော့သူတို့အတွက်ကလည်းခင်ဗျကြီးလေးကြီးအဲကြီးကားကြီးတဲ့အာကိုအာသားကလည်းတရုတ်အထူးသဖြင့်အနီးကလည်းကတ်နေတဲ့အခါကျတော့တချို့ဟာတွေသူတို့လိုက်လို့လို့ရတဲ့ဟာတွေလိုက်ရောမယ်ထင်တယ်။တရုတ်ကလည်းတိတ်ပြီးတော့ပြင်းပြင်းထန်ထန်ဖိပြောနေတာမှမဟုတ်ပဲ
။
နောက်ဟိုအနောက်နိုင်ငံတို့ဘာလို့လို့နင်မဲငဆလည်းမပြောဘူးလေ။ तू ကပြောပြောပြောင်ပြောင်းနဲ့ချင်းကတ်တာဖြစ်တာ
။
နောက်တစ်ခုကတရုတ်ကလည်းဒီလိုဗမာပြည်သူလူထုရဲ့မျက်နှာကိုလည်း तू ကထောက်ရသေးတယ်လေ။ဟိုအစိုးရကိုကြီးပဲတိတ်ကတ်လို့ရှိရင်ပြည်သူလူထုရဲ့မုန်းတီးခြင်းပါခြင်းခံရမှာ ਉਹ လေ။ तू ကအရင်တော့အတွေ့အကြုံတွေကညီကုန်းချုပ်ခတ်တာဖြစ်တော့ပြည်သူလူထုကလည်းနည်းနည်းလက်ခံနိုင်အဲစစ်အစိုးရကလည်းလက်ခံနိုင်တဲ့ဟာမျိုးတွေ तू ပြောပါလိမ့်မယ်။အဲ့တော့အဲ့ဒါကိုစစ်အုပ်စုကလည်းလိုက်နိုင်တာဟာလည်းသူလိုက်ထိုင်မှာပေါ့လိုက်မှာပေါ့မလိုက်နိုင်တဲ့ဟာကြတော့လေသူအဲသူဒီလိုပဲနေမှာပဲကျမကြည့်တာတော့ဟိုတရုတ်ကပြောပြောမပြောပြောကျမတို့ဗမာပြည်သူလူထုကကိုယ်လှုပ်ဆရာရှိတာဆက်လှုပ်ဖို့ပဲဗျအဲဒါဟိုဗမာပြည်ရဲ့အပြောင်းလဲသို့မဟုတ်ဗမာပြည်ရဲ့အခြေအနေဗမာပြည်သူလူထုကပဲဆုံးဖြတ်အောင်အဲ့တော့စစ်ကောင်စီကိုဘယ်သူကပဲထောက်ခံထောက်ခံဘာမှကျမတို့ပူစရာမလိုဗမာပြည်သူတွေမထောက်ခံသေးဘူးသူတို့အတွက်တရားဝင်မှုကဘာမှမရှိဘူးဗျအဲ့တော့ကျမတို့ပြည်သူတွေကကျမတို့ရဲ့ဆန့်ကျင်မှုကိုနီလန်းပေါင်းစုံပေါ့ဗျာနော်လုံနိုင်တဲ့လူတွေလုံနိုင်သလောက်လုံနိုင်တဲ့ဘက်ကဆက်လက်ပြီးတော့လုတ်ကင်ဖို့ပဲရှိတယ်အဲ့တော့နိုင်ငံကြီးတွေအနေနဲ့ကတော့နိုင်ငံချင်းတန်ငင်းတမန်ငင်းဆက်ဆံရတာတော့ဒီလိုပဲဆက်ရှိသွားမှာပဲဒါဟာကျမတို့ရဲ့ဗမာပြည်သူတွေရဲ့ဒီတော်နိုင်ရို့တော့ဘာမှထိခိုက်မယ်လို့မထင်ဘူးရ
။ဟုတ်ကဲ့ပါရှင်မ။အခုလိုအချိန်ပေးပြီးတော့ပြေဆိုပြတာရှင်းပြပြတာကျေးဇူးထူးတင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့။ဟုတ်ကဲ့ကျမလည်းကျေးဇူးထူးပါတယ
်။ကိုချောချောသိန်းစီစဉ်တင်ဆက်တဲ့အင်ကာညာချန်ဆွေးနွေးခန်းစီစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။သောရရှင်များရှင်ကျမတို့ VOE မြန်မာပိုင်းစီစဉ်ရဲ့ရုပ်သံအစီအစဉ်တွေကိုလည်းပြောပြပေးလိုပါတယ်။VOA ကနေပုံမှန်ထုတ်လွှင့်နေတဲ့ TV သတင်းလွှာအစီအစဉ်တွေကိုတော့ဓာတ်ရိုက်နားဆင်ရဆိုတဲ့အောက်ကနေ့စဉ် TV သတင်းလွှာခေါင်းစဉ်ကိုနှိပ်လိုက်ရင်၁၀ရက်စာပြန်ပြီးတော့ကြည့်ရှုနိုင်တယ်လို့ပဲအဖတ်စဉ် TV မဂ္ဂဇင်းကိုတော့၅ရက်စာဖော်ပြပေးထားပါတယ်။ပင်မဆာမျက်နှာမှာတော့နောက်ဆုံးရထားတဲ့ဗီဒီယိုသတင်းတွေဗီဒီယိုအင်တာဗျူးတွေကိုအလဲရကူကြည့်ရှုနိုင်ကြပါတယ်ရှင်။ VOA ရဲ့အင်တာနက်ဆာမျက်နှာကတော့ bamis.voanews.com ဖြစ်ပါတယ်ရှင်။
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူရုမိတ်ဆွေရုပ်တံ line ကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြမဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြေထုတ်လွှင့်တင်ဆက်ပေးနေတာပါ။မြမနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှာကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါလူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Udelset 70B Asia Bing Juru Channel 101ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ် Juru ဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင် VOA မြန်မာပိုင်းအင်တာနက်စာမျက်နှာလိပ်စာက bamis.voanews.com ဖြစ်ပါတယ်။ Facebook စာမျက်နှာလိပ်စာက facebook.com/voa.bamis.news ဖြစ်ပါတယ်။မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူရုမိတ်ဆွေအရောက်လာခဲ့ပါပြီနော်။
ရှင်တို့ခုနားဆင်နေရတာကတော့ VOE မြန်မာပိုင်းစီစဉ်ရဲ့ဗုဒ္ဓဦးနေမင်းခင်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။မြန်မာစံတော်ချိန်မနေ့6နိုင်ကနေ9နိုင်ရက်ထိလိုက်ထိုမီတာ24.50-51လိုက်လက်မီတာ190တို့ကနေထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုတော့သတင်းဘတ်ဆင်ကဏ္ဍတစ်ခုဖြစ်တဲ့ကဘာတလွားခီးသွားအစီအစဉ်ကိုပြောပြပေးပါမယ်။ဩစတြေးလျနိုင်ငံကိုအလဲလာသူတွေတွေ့ပူးချင်ကြတဲ့ကိုအားလာဝက်ဝင်လေးတွေမျိုးသုံးတော့မဲ့အခြေအနေကြုံနေရလို့သူတို့ကိုတဘာဝတော်ရိုင်းတရဝါလေးတွေအဖြစ်ကာကွယ်ဆောင်ရှောက်နိုင်ဖို့ကြိုးစားနေကြတာပါမတ်စုမြတ်မွန်ကကဘာတလွားခီးသွွားအစီအစဉ်မှာပြောပြထားပါတယ်ရှင်
ကိုဝါလာဝဝင်လေးတွေတားပိုက်ကောင်လေးတွေလို့တခြားနိုင်ငံတွေမှာမတွေ့ရတဲ့တံတဝါလေးတွေရှိတဲ့ဩစတြေးလျနိုင်ငံကိုရောက်လာကြတဲ့ဧည့်သည်တော်တော်များများအဲ့ဒီအကောင်လေးတွေရှိတဲ့နေရာကိုတခုတခါသွားပြီးတော့ကြီးကြလေးရှိပါတယ်။သစ်ပင်တွေပေါ်မှာတွဲကုတ်နေတတ်ကြတဲ့ကိုဝါလာဝဝင်လေးတွေကို New South Wales ပြည်နယ် Queensland ပြည်နယ်နဲ့မြို့တော်ပိုင်နဲ့ ACT တို့မှာမြို့တုံးတော့မဲ့အန္တရာယ်ရှိတဲ့တံတဝါတွေအဖြစ်2022ခုနှစ်နှစ်ဆန်းပိုင်းမှာဩစတြေးလျအစိုးရကသတ်မှတ်ခဲ့ပါတယ်။ဩစတြေးလျနိုင်ငံရဲ့တဘာဝတော်ရိုင်းထဲမှာကိုဝါလာကောင်ရေ9000တောင်မကျော်တော့ဘူးလို့ Australian Koala Foundation အဖွဲ့ကခန့်မှန်းထားပါတယ်။ဒါကြောင့်တရိတ်ဆန်ရုံတွေကိုဝါလာထိန်းသိမ်းစောင့်ရှောက်တဲ့ဂီဟာတွေမှာကိုဝါလာတွေကိုဘလို့ကာကွယ်စောင့်ရှောက်နိုင်မလဲဆိုတဲ့အသိပညာပေးမှုတွေကိုပို့ပြီးတော့လုပ်နေကြပါတယ်
။ We know that within New South Wales there's probably about 20,000 koalas left.
New South Wales ပြည်နယ်ထဲမှာကိုဝါလာကောင်ရေ2000လောက်ပဲရှိတော့တယ်ဆိုတာကျွန်တော်တို့သိထားပါတယ်။မျိုးတုံးတော့မဲ့အန္တရာယ်ကြုံနေတယ်ဆိုတာလည်းကျွန်တော်တို့သိထားပါတယ်။ဒီအခြေအနေပြောင်းလဲသွားအောင်လို့အခုကစပြီးတော့ဆောင်ရွက်ဖို့လိုအပ်ပါတယ်။မဟုတ်ရင်တော့2050ခုနှစ်မကုန်ခင်မှာကိုအားလာတွေမျိုးတုံးသွားနိုင်ပါတယ
်။ Sydney မြို့မှာရှိတဲ့ Taronga တရိတ်ဆိုင်ရုံမှာကိုအားလာလေးတွေနဲ့ပတ်သက်တဲ့အကြောင်းအနီးကပ်လေ့လာနိုင်တဲ့အစီအစဉ်ကိုလုပ်ထားပါတယ
်။ Before COVID we'd have 2 million visitors through our gates every year.
ကိုဗစ်မဖြစ်ခင်တုန်းကကျွန်တော်တို့တရိတ်ဆိုင်ရုံကိုလာကြတဲ့ဧည့်သည်ကနှစ်တိုင်းနှစ်တန်းကျော်ပါတယ်။ဒီကူလာကြတဲ့ဧည့်သည်တွေအနေနဲ့တရိတ်ဆန်တွေအကြောင်းနဲ့သူတို့နဲ့ပတ်သက်လို့လက်ရှိဖြစ်နေတဲ့အခြေအနေတွေကိုနားလည်သဘောပေါက်ပြီးတော့ဒီတရိတ်ဆန်တွေအတွက်သဘောပတ်ဝန်းကျင်မှာဘလို့ပြောင်းလဲတွေဖြစ်အောင်လုပ်ပေးနိုင်မလဲဆိုတာသိရှိအောင်လုပ်ဖို့ကျွန်တော်တို့အတွက်အခွင့်အရေးရှိုံနဲ့မကပဲနဲ့တာဝန်လဲလုံးဝရှိပါတယ
်။အခုလိုဩစတြေးလျအစိုးရရဲ့ကိုဝါလာအသိပညာပေးအစီအစဉ်တွေရှိတယ်လို့သဘာဝပတ်ဝန်းကျင်ထိန်းသိမ်းသူတွေကလည်းကိုဝါလာတွေအကြောင်းပိုသိရှိနားလည်စေမယ့်အစီအစဉ်တွေကိုလုပ်နေပါတယ်။ဆစ်ဒနီမြို့ရဲ့မြောက်ဘက်မှာရှိတဲ့ Port Stevens Koala Sanctuary ဂီဟာမှာဆိုရင်လေနေထိုင်မကောင်းဖြစ်နေတဲ့ Koala တွေထိခိုက်ဒဏ်ရာရထားတဲ့ Koala ဝက်ဝင်လေးတွေကိုကုသစောင့်ရှောက်ပေးနေတဲ့အစီအစဉ်လုပ်ထားပါတယ်။ဒီနေရာကိုလာလေကြတဲခိုကြတဲ့တွေအနေနဲ့ Koala တွေကိုအနှောက်အယှက်မဖြစ်စေဘဲလေ့လာနိုင်အောင်လို့နေရာတွေကိုအသေးအချာလုပ်ထားပါတယ
်။ The wonderful thing about this is they are all wild koalas. They've not been bred.
ဒီမှာထူးခြားတာကတော့သူတို့အားလုံးကိုအရင်တိုင်းပဲထားပါတယ်။ကိုဝါလာတွေနဲ့ပတ်သက်လို့အသိပညာပေးတာမှန်ပေမဲ့သူတို့ကိုခီးသွွားလုပ်ငန်းအတွက်ထိမ့်သိမ့်မွေးမြူတာမျိုးမဟုတ်ပါဘူး။ဧည့်သည်အနေနဲ့ကိုဝါလာတွေကိုမြင်တွေ့သွားကြတဲ့အခါသူတို့ရဲ့အခက်အခဲတွေကိုသိသွားကြပြီးကိုယ်ပတ်ဝန်းကျင်မှာသူတို့အတွက်ဘာလုပ်ပေးနိုင်မလဲ။ဒီတတ္တဝါတွေကိုဘယ်လိုထိမ့်သိမ့်နိုင်မလဲ။တောရင်တတ္တဝါတွေကိုဘယ်လိုကာကွယ်ဆောက်ရှောက်မလဲဆိုတာတွေအလေးထားသွားကြစီဖို့ဖြစ်ပါတယ်
။ Port Stevens Koala Sanctuary ကဟာမှာဧည့်သည်တွေညအိမ်နားနေပြီးတော့လဲကိုဝါလာတွေအကြောင်းကိုအနီးကပ်လေ့လာနိုင်ပါတယ်။ဒါပေမဲ့ပွေးချီချင်စရာကိုအလာလေးတွေကိုထိကိုက်ခွင့်တော့ရမှာမဟုတ်ပါဘူး
So these koalas being wild we don't touch or hold them we limit our interactions
ကိုအလာတွေကိုဒီမှာတဘာဝတိုင်းထားတဲ့အတွက်သူတို့ကိုဂိုင်တွဲချီပွေးလို့မရပါဘူးအပြန်အလှန်တုံ့ပြန်တာမျိုးတွေကိုကန့်သတ်ထားပါတယ်ဩစတြေးလျနိုင်ငံတဲကပြည်နယ်တစ်ခုနဲ့တစ်ခုမှာတော့ဥပဒေတွေမတူကြတဲ့အတွက်ဓာတ်ပုံရိုက်ဖို့ထိကိုက်ခွင့်ပြုတဲ့နေရာမျိုးတွေတော့ရှိပါတယ်အဲ့ဒီနေရာတွေမှာဆိုလဲအဲ့ဒီလိုလုံနိုင်ဖို့အတွက်တီးတက်မွေးမြူထိန်းသိမ်းထားတာဖြစ်ပါတယ်ကျမတို့စီမှာတော့ကိုအားလာတွေကိုအဝေးကနေပဲလိလာခွင့်ပေးပါတယ်။အဲဒါကြောင့်သူတို့အနေနဲ့တဘာဝမှာနေတဲ့အတိုင်းတစ်ပင်တစ်ပင်ကနေတစ်ပင်ကူးသွားလာနေထိုင်နိုင်ပါတယ်။ဘေးကင်းကင်းနေထိုင်နေကြတာကိုအဝေးကနေလိလာနိုင်ပါတယ်
။ဒေါ်လာသမောက်များစွာအကုန်ခံလှုပ်ထားတဲ့ Port Stevens Koala Sanctuary ကဟာကို2020ခုနှစ်စက်တင်ဘာလကမှဖွင့်လှစ်ထားတာဖြစ်ပါတယ်
။ We want people to feel like you're in their habitat, not they're in ours.
လူတွေအနေနဲ့ကိုအားလာတွေနေထိုင်ကျဆားတဲ့နေရာကိုရောက်နေတဲ့ဆိုတာမျိုးခံစားစေချင်ပါတယ်ကျွန်တော်တို့ပိုင်တဲ့ထဲသူတို့ရောက်နေတဲ့ဆိုတာမျိုးမမြင်စေချင်ပါဘူးအဲ့ဒါတိတ်အရေးကြီးတဲ့အချက်ဖြစ်ပါတယ
်ဒီကိုဧည့်သည်တွေလာကြည့်နိုင်တဲ့ဆိုပေမဲ့ခီးသွွားလုပ်ငန်းကိုပထမရှေ့တန်းမတင်ပဲကိုအားလာစောင့်ကြည့်ရေးကိုဦးစားပေးထားတယ်လို့ပြောပါတယ်ဧည့်သည်တွေကလည်းဒါကိုသဘောကျကြပုံရပါတယ
် Yeah, well, they obviously have the koala's best interests at heartthe fact that they minimize
ဒီလူတွေကကိုအားလာလေးတွေရေးကိုအကောင်းဆုံးရှည်တန်းတင်လုပ်နေကြတာသိတာပါတယ်။က
ခွာလာလေးတွေနဲ့အပြန်အလှန်တုံ့ပြန်မှုနည်းနိုင်သမျှနေအောင်လုပ်ထားတာကသူတို့လေးတွေအကောင်းဆုံးအခြေအနေနဲ့တိုးရိုင်းနဲ့ပြန်သွားနိုင်ဖို့ဖြစ်တာမို့သိတ်ကောင်းပါတယ်။သူတို့သိတ်လည်းဂယူးဆိုင်ပါတယ်။တန်တန်ပြန့်ပြန့်နဲ့ခင်မိလှုပ်ထားတဲ့နေရာမှာခွာလာလေးတွေကိုထိတ်တန့်ပြုစုစောင့်ရှောက်နေတယ်လို့ပြောနိုင်ပါတယ်
။ It's actually nice that we're not holding them.It's nice of them.
ကဲတော့ကိုအလာလေးတွေကိုဂိုင်းတွေခွင့်မရတာကောင်းပါတယ်။တပည့်တွေတော့မှသူတို့သဘာဝအတိုင်းနေနေကြတာပိုတော်မှကောင်းပါတယ်။စုညံတန်တွေနဲ့လူတွေကိုသူတို့ကြောက်တယ်ဆိုတာကျမတို့အရင်ကသဘောမပေါက်ခဲ့ပါဘူး
။ယူကလစ်ရွက်တွေကိုသာစားပြီးတော့တနေ့ကို18နှစ်ထက်မနည်းအိမ်နေတတ်တဲ့ကိုအလာဝက်ဝင်လေးတွေကိုအော်စတြေးလျနိုင်ငံနဲ့တွဲပြီးတော့လူသိများပေမဲ့ဒီအကောင်လေးတွေကိုအော်စတြေးလျနိုင်ငံရဲ့အရှိတ်ဂျမ်းနဲ့အရှိတ်တောင်ဂျမ်းမှသာတွေ့ရနိုင်ပါတယ်။ဒါကြောင့်နိုင်ငံတကာကကမ္ဘာလှည့်ခီးသည်တွေတည်းမဟုတ်ဘဲပြည်တွင်းဧည့်သည်တွေကိုပါကိုအလာတွေအကြောင်းသိသွားစေဖို့ရည်ရွယ်ဆောင်ရွက်နေကြပါတာပ
ါ That hopefully they're walking away with not only just an understanding of how they can protect them in their everyday choices
ဒီကိုလာတဲ့ဧည့်သည်အနေနဲ့နေ့စဉ်သူတို့ရွေးချယ်မှုကနေကိုအလာတွေအတွက်ဘလို့အကောက်အွယ်ပေးနိုင်မလဲဆိုတာတွေမဟုတ်ဘဲနဲ့တော်ရဲနဲ့မှာကိုအလာတွေကိုတွေ့တဲ့အခါဘလို့ပြုမှုတင့်တယ်ဆိုတော့ကိုပါသိသွားလိမ့်မယ်လို့မျှော်လင့်မိပါတယ်ကိုအလာတွေနဲ့ခက်ခွာခွာနေတဲ့နေသိစံတွေကိုမထိခိုက်စေဘဲသဘောအကိုဘလို့ပုံစံခစားသင့်တယ်ဆိုတာတွေသဘောပေါက်သွားကြမယ်လို့ထင်ပါတယ်
။ဩစတြေးလျနိုင်ငံကိုလာလေကြတဲ့ဧည့်သည်တွေအနေနဲ့ချစ်စရာကိုအလာဝတ်ဝင်လေးတွေကိုပွေဖက်ဓာတ်ပုံမရိုက်ခင်မျိုးတုံးတော့မဲ့အနည်းကြောက်နေတဲ့သူတို့အကြောင်းသိရှိနားလည်သဘောပေါက်စေချင်တယ်လို့သဘာဝပတ်ဝန်းကျင်ထိမ့်သိမ့်သူတွေကပြောပါတယ်ရှင်။ကျွန်မဆူမြတ်မောင်ပါ
မဆူမြတ်မွန်ရဲ့ကဘာတလွားခီးသွွားအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင် VOE မြန်မာပိုင်းအစီအစဉ်ရဲ့ထုတ်လွှင့်ချက်တင်တဲ့ပတ်သက်ပြီးသောတာရှင်တို့အနေနဲ့ဝေဖန်အကြံပြုလို့ရင်တော့ကျမတို့ရဲ့ email လိပ်စာက bamis@voanews.com ဖြစ်ပါတယ်သောတာရှင်တို့ရဲ့ဝေဖန်အကြံပြုချက်တွေကိုကြိုဆိုပါတယ်ရှင်အခုကတော့နောက်ဆုံးရသတင်းအချင်းချုပ်ကိုကိုစောမိုးကျော်ကပြောပြပေးပါမယ
်ကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့ရုရှားကယူကရိန်းကိုကျူးကျော်တဲ့အပေါ်အရေးယူဖို့ပြက်ကွက်တာကိုယူကရိန်းသမ္မတကသတိပေးပြောကြားလိုက်ပြီးရုရှားအစိုးရအနေနဲ့ဒီရာဇဝတ်မှုအတွက်တာဝန်ယူရမယ်လို့အင်္ဂါနေ့မှာပြောဆိုလိုက်ပါတယ်ယူကရိန်းပေါ်ကျူးကျော်မှုနဲ့ပတ်သက်လို့ကုလသမဂ္ဂလုံခြုံရေးကောင်စီမှာအရေးယူဆောင်ရွက်လို့မရအောင်ရုရှားကဗီဒီယိုအာဏာကိုအသုံးချနေတာကိုလည်းယူကရိန်းသမ္မတဗလိုဒီမာဇာလင်စကီးကထောက်ပြခဲ့ပါတယ်ရုရှားစတင်ကျူးကျော်တိုက်ခိုက်တဲ့အချိန်ကစလို့ယူကရိန်းမှာအိုးအိမ်စွန့်ကထွက်ပြေးရသူပြည်တွင်းစစ်ပွဲဒုက္ခသည်9,100,000ကျော်ရှိသွားပြီဖြစ်ကြောင်းကုလသမဂ္ဂလက်အောက်ခံနိုင်ငံတကာရွှေပြောင်းနေထိုင်သူများဆိုင်ရာအဖွဲ့ IOM ကအစည်းအဝေးခန်းစာထုတ်ပြန်ပါတယ်စစ်ပွဲကြောင့်ပြည်သူတွေအိုးအိမ်ဆက်လက်စွန့်ခွာထွက်ပြေးနေကြရပြီးလူသားချင်းစာနာမှုအထောက်အကူတွေအများအပြားလိုအပ်နေဆဲဖြစ်တယ်လို့ညွှန်ကြားရေးမှူးချုပ်အန်တိုနီယိုVittorino ကထုတ်ပြန်ချက်မှာပြောဆိုထားပါတယ်။ရုရှားအစိုးရကပေးရမယ့်ကျွေးမြေဒေါ်လာတန်း600အတွက်အမေရိကန်ဘဏ်တွေမှာရှိတဲ့ရုရှားဗဟိုဘဏ်အရန်ငွေတဲကနေကူပွန်နဲ့ထုတ်ယူပေးခွင့်ကိုအမေရိကန်အစိုးရကတနင်္လာနေ့တုန်းကပိတ်ပင်လိုက်ပါတယ်။ရုရှားတပ်တွေယူကရိန်းကိုစတင်ကျူးကျော်ခဲ့တဲ့ February 24ရက်နေ့နောက်ပိုင်းအမေရိကန်အစိုးရကရုရှားအပေါ်ဒဏ်ခတ်အရေးယူမှုတွေပြုလုပ်ခဲ့ပြီးရုရှားဗဟိုဘဏ်ကနေအမေရိကန်ဘဏ်တွေမှာအနှံထားတဲ့ငွေတွေကိုအမေရိကန်အစိုးရကထိန်းချုပ်ထားခဲ့ပါတယ်။ဥရောပသမဂ္ဂကနေဒါဇင်နဲ့ချီတဲ့နောက်ထပ်ရုရှားတန်တမန်တွေကိုအင်္ဂါနေ့တုန်းကတိုင်းပြည်ကနေနှင်ထုတ်ခဲ့တဲ့အတွက်48နာရီအတွင်းဥရောပသမဂ္ဂနိုင်ငံတွေကနေနှင်ထုတ်ခဲ့တဲ့ရုရှားတန်တမန်ရဲ့အမှုဒဏ်200ကျော်သွားပြီဖြစ်ပါတယ်
။နောက်ဆုံးရသတင်းချင်းချုပ်ကိုကိုစုံမှုကျော်ပြောပြပေးခဲ့တာပါရှင်။ဒီမနေ့ခင်းအတွက်အစီအစဉ်ထုတ်လို့ရမှုကကိုရဲမွန်ဖြစ်ပါတယ်။အင်ဂျင်နီယာတွေကတော့ဂျင်မီခွန်းနဲ့ဒါရက်စမစ်တို့ဖြစ်ပါတယ်ရှင်။ညပိုင်း9နာရီကနေ10နာရီအထိထုတ်လွှင့်မဲ့ VOA မြန်မာပိုင်းအစီအစဉ်ရဲ့ရေဒီယိုရုပ်သံအစီအစဉ်ကိုတော့လိုင်းထုံမီတာ31 32 51တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေရှင်။ VOA မြန်မာပိုင်းအစီအစဉ်ကိုအပိနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမသင်္ကီထိုက်ပါ
This program has come to you from the Voice of America, Washington.